Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်မတ်လ26ရက်တနင်္လာနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00ထိလိုင်းနူမီတာ1925-32နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာခင်ဗျာ
ကျမသင်္ကြန်ထိုက်ပါရှင်ရုရှားတန်တမန်60ကိုတပတ်အတွင်းနိုင်ငံတွင်းကထွက်သွားဖို့အမေရိကန်ကအမိန့်ထုတ်လိုက်ပါတယ်။ဒေါ်နယ်ထရန့်နဲ့အချစ်ဇက်လန်ရှိခဲ့ပါတယ်ဆိုတဲ့လိမ်ပျော်ပြေးရေးဇက်ကားတွေရိုက်ကူးတဲ့တရုတ်ဆောင်စတော်မီဒန်နီယယ်ကသူ့မှချင်းချောက်ခံရတဲ့အကြောင်းရုပ်သံတွေ့ဆုံမေးမြန်းခန်းတစ်ခုမှပြောဆိုသွားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမင်းဟာသမရအရေးချင်းနေနဲ့ပြည့်မီသူဖြစ်တယ်လို့အရေးချင်းစစ်စစ်ရေးအဖွဲ့ကဆုံးဖြတ်ကြေညာလိုက်ပါတယ်
။စစ်စစ်တွေ့ရှိမှုများအရရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်တင်မြှောက်ထားတဲ့ဦးဝင်းမြင့်တာမွေမဲဆန္ဒနယ်သည်နိုင်ငံတော်သမရအရေးချင်းများနဲ့ပြည်စုံမှုရှိကြ။
ပြည်ထောင်စုလွှတ်တော်နိုင်ငံကမန်းဝင်းခန်တန်းကြေညာသွားတာဖြစ်ပါတယ်။ဒီအကြောင်းသတင်းပေးဖို့ခြင်းနဲ့အတူမြမငင်းညာရေးအလားအလာအနှုတ်သဘောဆောင်လာတယ်လို့ UNFC ကပြောကြားလိုက်တဲ့အကြောင်းနဲ့ကချင်ပြည်နယ်ရဲ့ကြောင်မြက်ပြပွဲကိုမြေကြီးနားမြို့မှာပထမဆုံးအကြိမ်ပြုလုပ်တဲ့သတင်းတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာစီးပွားရေးကဏ္ဍတက်တန့်ရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်ပါပါ။အခုရင်ဆုံးတော့ထိတ်တန့်ရောင်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ။
ထောက်လန်းရေးသမားတွေလို့အမေရိကန်ကပြောဆိုထားတဲ့ရုရှားတန်တမန်60တို့သတင်းတပတ်အတွင်းနိုင်ငံတွင်းကနေထွက်ခွာသွားဖို့အမေရိကန်ကဒီကနေ့တင်းနှင်းလာနေမှာအမိန့်ထုတ်လိုက်ပါတယ်။ဗြိတိန်နိုင်ငံဆယ်ဗာရီမြို့မှာရုရှားသရှိုဟောင်းနဲ့သမီးဖြစ်သူတို့ကိုမတ်လ4ရက်နေ့တုန်းကဓာတုအဆိပ်နဲ့တိုက်ခတ်ခရမ်းမှုအပေါ်ပြင်းထန်ဂျာမနီပိုလန်နိုင်ငံတို့အပါအဝင်မဟာမိတ်တရားစင်လောက်ကလည်းခိုင်ခိုင်မာမာတုံ့ပြန်ထားတာပါ။ရုရှားအစိုးရရဲ့လက်သင့်ခံနိုင်စရာမရှိတဲ့ဓာတုလက်နက်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်မှုနိုင်ငံတကာဥပဒေတွေကိုချိုးဖောက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားကောင်စစ်ဝင်ရုံတစ်ခုကိုပိတ်ပစ်တာအပါအဝင်အမေရိကန်ကအရေးယူဆောင်ရွက်တာလို့နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ဓာတုလက်နက်နဲ့တိုက်ခိုက်မှုကိုရုရှားအစိုးရကလုပ်ခဲ့တာလို့ဗြိတိန်နေတိုးအဖွဲ့ကြီးနဲ့တခြားနိုင်ငံအတော်များများကပြစ်တင်ပြောဆိုထားတာဖြစ်ပါတယ်ရုရှားတို့ဟာတည်ငြိမ်မှုပြပြရေးနဲ့ရန်လိုတဲ့လုပ်ရက်တွေကိုလုပ်ခဲ့တာလို့အမေရိကန်ကြီးထန်အရာရှိတဦးကလည်းအင်ဘူရောနဲ့အင်ဘူဒေါ်ရဲ့ရေးရှင်မှုနဲ့ပတ်သက်ပြီးရှင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ကစစ်ကမ်းမြို့ဆီယက်တဲကရုရှားကောင်စစ်ဝင်ရုံကိုအေဘီလ2ရက်နေမှာပိတ်ပစ်ဖို့အမေရိကန်အစိုးရကညွှန်ကြားထားပါတယ်ရှင်
။ဒေါ်နယ်ထရန့်အမေရိကန်သမ္မတမဖြစ်ခင်ကသူမနဲ့အချစ်ဇက်လန်ရှိခဲ့ပါတယ်လို့ပြောဆိုထားတဲ့လိမ်ဖြော်ဖြော်ကြီးဇက်ကားတွေရိုက်ကူးတဲ့တရုတ်ဆောင်စတော်မီဒန်နီယယ်စ်ကသူမအနေနဲ့ဒီအကြောင်းကိုပြန်ပြောဖို့ကြိုးစားတာမှာချင်းချောက်ခံခဲ့ရကြောင်းနဲ့နောက်သူမရဲ့မိသားစုအတွက်စိုးရင်ကြောက်ရွံ့စေကြောင်းမစ္စတာထရမ့်ရဲ့ရှေ့နေတူကတဆင့်ပေးခဲ့တဲ့နှုတ်ပိတ်ကျင်းတွေကိုလက်ခံခဲ့ရကြောင်း CBS ရုပ်သံရဲ့60 minutes အစီအစဉ်မှာပြောလိုက်ပါတယ်။မနေ့တနင်္ဂနွေနေ့ကအများဆောင်မြုံနေကြတဲ့ဒီတွေ့ဆုံမင်းမြခန်းတဲ့မှာနာမည်စတက်ဖနီကလစ်ဖော်လို့ခေါ်တဲ့စတော်မီဒန်နီယယ်စ်ကသူမရဲ့သမီးငယ်လေးနဲ့တူကာယလေးချိန်ခံတင်နန်းကိုအသွားမှာလူစင်းတစ်ယောက်ကချီကပ်လာခဲ့တယ်နောက်သူကဒီမစ္စတာထရမ့်နဲ့ပတ်သက်တဲ့အကြောင်းတွေဘာမှမပြောဘူးအဲ့ဒီအကြောင်းတွေကိုမေးပြလိုက်ဖို့ပြောခဲ့ပြီးဒန်နီယယ်စ်ကရုပ်သံသတင်းသမားအန်ဒီဆန်ကိုပြောပြခဲ့တာပါနောက်တော့အဲ့ဒီအမျိုးသားကဘေးပတ်ဝန်းကျင်ကိုကြည့်ကနောက်သူကသူမရဲ့သမီးလေးကိုလည်းကြည့်ပြီးခလေးကချစ်စရာလေးသူ့မိသားတစ်ခုခုဖြစ်သွားရင်တော့ဝမ်းနည်းစရာကောင်းမှာပဲလို့ပြောပြီးထွက်သွားတယ်လို့စတော်မီဒန်နီယယ်စ်ကဆက်ပြောခဲ့ပါတယ်ဒီဖြစ်ပျက်ကတော့2017ခုနှစ်တုန်းကလက်စ်ဗီကတ်ကကားပါကယ်တစ်ခုမှဖြစ်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစတော်မီဒန်နီယယ်စ်ကသူမရဲ့အတွေ့အကြုံတွေကိုအတွင်းဖော်ပြခဲ့တဲ့ Tabloid Magazine တစ်ခုကိုရောင်းဖို့ပထမဆုံးအနေနဲ့ကြိုးစားခဲ့တာကိုလည်းပြောသွားခဲ့ပါတယ်။ဒီလိုချင်းချောက်ခံရတာကြောင့်နှစ်နဲ့ချီကြာရွံ့စရာဖြစ်ခဲ့ရပြီးမစ္စတာထရမ့်ရဲ့ရှင်နေ Michael Cohen ကပေးခဲ့တဲ့နှုတ်ပိတ်ခဒေါ်လာ300,000ကိုလက်ခံလိုက်ရမှလဲမှန်ကန်တဲ့လို့ရလို့ထင်မြင်ခဲ့တယ်လို့ပြောသွားခဲ့ပါတယ်။သူမကိုဘယ်သူကမှဒုက္ခပင်နိုင်လဲဆိုတာကိုတော့မသိပေမဲ့လည်းရှင့်နေမကဲကိုယ်ံဖြစ်မယ်လို့ယုံကြည်နေခဲ့တယ်လို့ဒီမှာကဆက်ပြောခဲ့ပါတယ်ခင်ဗျာ
။ဆော်ဒီအာရေဗျနိုင်ငံရဲ့မြို့တွေကိုပြစ်မှတ်ထားပြီးဟူသီတပုံတွေကမနေ့တနင်္ဂနွေနေ့မှာဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်မှုအပေါ်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ ဒီချင်းချမှုတွေကိုစော်ဒီမိဖက်တွေအနေနဲ့သူတို့ရဲ့နေဆက်တွေမှာကာကွယ်ပိုင်ခွင့်ကိုအမေရိကန်ပြည်ထောင်စုကထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့တင်းလာနေမှာပြောဆိုပါတယ်။အီရန်ကိုထောက်ပံ့ထားတဲ့ယီမင်တပုံတွေရဲ့လက်ချက်လို့ဆိုတဲ့စော်ဒီအာရေဗျအတွင်းပဒင်းဒုံးကျင်နဲ့ပြစ်ခတ်ခံရမှုမှာဒုံးကျင်အပိုင်းအစတွေထိလို့မြို့တော်ရီယတ်မှာတဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာရခဲ့ပါတယ်။ဆော်ဒီမြို့တော်မှာနေထိုင်နေတဲ့အီဂျစ်နိုင်ငံသားတွေသေဆုံးဒဏ်ရာရခဲ့တာပါ။မြို့တော်ရီယတ်နဲ့တခြားမြို့သုံးခုတို့ကိုပြစ်ခတ်ခဲ့တဲ့ဒုံးကျင်ခုနှစ်လုံးကိုဆော်ဒီလေတပ်ကကြားပြတ်ဖျက်ချခဲ့ရတယ်လို့လည်းပြောဆိုထားပါတယ်။ပောက်ကွဲတန်ကြီးကြားရပြီးကောင်းကင်မှာအလင်းတန်းတွေကိုတွေ့ခဲ့ရတယ်လို့မြေပြင်ကမျက်မြင်တွေ့သူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကဆလို့ဟူတီတပုံတွေကဆော်ဒီအာရေဗျတဲ့ကိုဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်ရှင်
။အီဂျစ်သမ္မတရွေးကောက်ပွဲမှာဒီနေ့မဲဆပေးနေကြပြီးလက်ရှိသမ္မတအက်ဒယ်ဖတာအယ်စီစီနဲ့ပြိုင်မဲ့သူမရှိသလောက်ဖြစ်နေတာမို့သူနောက်တစ်ခေါက်ထပ်ရွေးခံဖို့ကြိုးပမ်းသလောက်ရှိနေပါတယ်။၃ရက်ကြာလုံမဲ့အီဂျစ်သမ္မတရွေးကောက်ပွဲပထမနေ့မှာသမ္မတစီစီကိုထောက်ခံသူတွေကလက်ခုပ်တွေတီးထောက်ခံအားပေးနေကြပေမဲ့အတိုက်ခံတချို့ကတော့မမျှတာတဲ့လက်ပွဲရွေးကောက်ကြီးပါရွေးကောက်ပွဲကြီးပါလို့ပြစ်ဒဏ်ဝေဖန်နေကြကတချို့ကတော့စိတ်တောင်မဝင်စားပါဘူး။အီဂျစ်နိုင်ငံမျိုးတော်နဲ့ပြည်နယ်၁၄ခုကမဲယုံတွေထဲမှာလူတွေမဲပေးနေချိန်မှာသမ္မတစီစီကိုထောက်ခံသူတွေအနေနဲ့ကိုင်ရိုမြို့တော်ကတဟီယာရင်ပြင်မှာကြိုတင်ပြင်ဆင်ထားတဲ့အားပေးထောက်ခံပွဲတွေကိုကျင်းပနေကြပါတယ်။မယုံတင်မှာလည်းအမျိုးသမီးတချို့ကမဲလာပေးသူတွေကိုအဟစ်အဟစ်ထောက်ခံကြိုးစုံနေကြပါတယ်။ဒီရွေးကောက်ပွဲအတွင်းအစိုးရအဆောက်အုံတွေနဲ့မယုံတွေတို့ကရဲတွေရောစစ်သားတွေပါလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချတာစောင့်ကြည့်နေပြီးစစ်ကြီးဟရင်တွေကလည်းမြို့တော်အပေါ်မှာပြန်ဝဲနေကြပါတယ်။သမရစစ်စင်နေနဲ့လည်းမယုံတွေသားတွေကိုနှုတ်ဆက်ပြီးပြုံးပြုံးရှင်ရှင်မဲပေးခဲ့ပုံကို TV တွေမှာဆက်လက်ပြသနေပါတယ်။နောက်ထပ်တန်းလေးနှစ်ထပ်ယူသွားနိုင်တဲ့သမရစစ်စင်ရဲ့တူတဲ့တော့ပြန်ပြန်မိုဆူမစ္စတာဖာမိုဆူကလည်းဒီရွေးကောက်ပွဲမှာကသမရစီစီကိုထောက်ခံထားခဲ့ပြီးအခုတော့ဘယ်သူပဲနိုင်နိုင်ဂရုမစိုက်ဘူးလို့သူထောက်ခံသူတွေကိုပြောခဲ့ပါတယ်။တခြားဝင်ပြိုင်မှုစ조사ခဲ့တဲ့သူတွေကိုလည်းဖမ်းဆီးလိုက်တာဒါမှမဟုတ်ဖီအာပေးနှုတ်ထွက်ခိုင်းတာတွေရှိခဲ့တာမို့အတိုက်ခံပါတီတွေကဒီရွေးကောက်ပွဲကိုသပိတ်မှောက်ထားဖို့ဆော်ဩနေကြပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့တင်းနလာနေညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရွေးကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်အစုကနေဒုတိယသမ္မတအဖြစ်တင်မြှောက်ထားတဲ့ရန်ကုန်တိုင်းတာမွေမဲဆန္ဒနယ်ကကိုယ်စားလှယ်ဦးဝင်းမြင့်ဟာနိုင်ငံတော်သမ္မတအရေးချင်းနဲ့ကိုက်ညီမှုရှိတယ်လို့ပြည်ထောင်စုလွတ်တော်ကဒီကနေ့မှကြေညာပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရဒုသမ္မတရွေးခံရသူတွေကိုလွတ်တော်နှစ်ရက်အခြေခဲတွေပါဝင်တဲ့စီစီရေးအဖွဲ့ကစီစီရတာဖြစ်ပြီးဒီအဖွဲ့ရဲ့ဆုံးဖြတ်ချက်အရဦးဝင်းမြင့်ဟာနိုင်ငံတော်သမ္မတအရေးချင်းတွေနဲ့ကိုက်ညီတယ်လို့ပြည်ထောင်စုလွှတ်တော်နာယက်ကမန်းဝင်းခိုင်တန်းကကြေညာပါတယ်။ဒါကြောင့်ဒုသမ္မတ၃ဦးတည်းကနေနိုင်ငံတော်သမ္မတကိုမတ်လ28ရက်နေ့မှာပြည်ထောင်စုလွှတ်တော်ကနေရွေးချယ်မှာဖြစ်ပါတယ်။ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုကရွေးချယ်တဲ့ဦးဝင်းမြင့်ကိုသမ္မတအရေးချင်းနဲ့ကိုက်ညီမညီဆက်စစ်တာမှာတမတော်ဘက်ကလည်းကန့်ကွက်မှုမရှိခဲ့ဘူးလို့သမ္မတအရေးချင်းစီစီရေးအဖွဲ့မှပါတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကသတင်းဌာနတွေကိုပြောခဲ့ပါတယ်။သမ္မတဦးထင်ကျော်ရာထူးကနေနှုတ်ထွက်လိုက်တဲ့နောက်ဒီနေရာအတွက်ရွေးချယ်အစားထိုးဖို့အရင်ရှိပြီးသားဒုသမ္မတနှုတ်ဖြစ်တဲ့ဦးမြင့်ဆွေဦးဟင်နရီဘန်တီယူရိုနဲ့အတူဦးဝင်းမြင့်ကရှင်ပြန်ရမှာဖြစ်ပါတယ်။ဒါပေမဲ့အနာရ NLD ပါတီအဝင်းအဝိုင်းမှရောနိုင်ငံရေးအကဲကတ်တွေချမှာပါဦးဝင်းမြင့်သာနိုင်ငံတော်သမ္မတအဖြစ်ရွေးခံရမယ်လို့ယူဆထားကြပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူဦးဝင်းမြင့်ဟာ1990ရွေးကောက်ပွဲ2012ခုနှစ်ရွေးကောက်ပွဲနဲ့2015ခုနှစ်ရွေးကောက်ပွဲသုံးခုစလုံးမှာ NLD ပါတီရဲ့ကိုယ်စားလှယ်အဖြစ်အနိုင်ရခဲ့သူဖြစ်တယ်လို့ဒေါက်ဆန်းစုကြည်ရဲ့အာကိုယုံကြည်ရသူတဦးအဖြစ်လည်းသတ်မှတ်ခံရပါတယ်ရှင်။
တရုတ်သွင်းကုန်တွေကိုအမေရိကန်ဘက်ကအခွန်တိုးဖို့ကြေညာပြီးဒီကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံတစ်ခုအကြားကုန်သွယ်စစ်ပွဲဖြစ်လာမှာကိုစိုးရိမ်နေတာကြောင့်ဒီနေ့ကမ္ဘာဈေးကွက်နည်းနည်းကောင်းနေသေးပေမဲ့မတည်မငြိမ်ဖြစ်လာမှာကိုစိုးရိမ်နေရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သံမဏိနဲ့လူမနီယံသွင်းကုန်တွေကိုအခွန်တိုးကပ်ဖို့ပြီးခဲ့တဲ့ဘက်ကကြေညာပြီးအခုလိုစိုးရိမ်လာချိန်မှာဒီနေ့မှာတော့တရုတ်စိုးရိမ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရေးပြဿနာတွေအဖြေရှာဆွေးနွေးလိုတယ်လို့ပြန်ပြောလာပါတယ်။ ပြည်နိုင်ငံကြီးဝန်ကြီးဌာနကအမေရိကန်နဲ့အနေနဲ့သွင်းကုန်အပေါ်စီးပွားရေးချင်းချောက်တာတွေရပ်ပေးဖို့ပြောနေချိန်မှာပြည်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဟူဝါချွန်ရင်းကတော့အခုလိုညှိနှိုင်းမှုကန့်လန့်လိုက်တာဖြစ်ပါတယ်။အမေရိကန်ဘက်ကလည်းတရုတ်ရဲ့အမေရိကန်ကားသွင်းမှုအခွန်ထပ်တောက်ပေးဖို့အမေရိကန်လက်ကူပစ္စည်းတွေပို့ဝယ်ဖို့နဲ့တရုတ်ငွေကြေးစုကမှအမေရိကန်ကုမ္ပဏီတွေပို့ဝင်လုပ်ခွင့်ပေးဖို့ပြည်ခဲ့တဲ့ဘက်ကပဲစာရေးတောင်းဆိုခဲ့တယ်လို့ Wall Street Journal ကဒီနေ့ဖော်ပြခဲ့ပါတယ်။ဒါအပြင်အမေရိကန်ဘဏ္ဍာရေးဝန်ကြီးအနေနဲ့လည်းဒီပြဿနာတွေတရုတ်နဲ့ညှိနှိုင်းမှုတရုတ်ကိုသွားကောင်းသွားနေတယ်လို့ဒီ Channel မှာဖော်ပြခဲ့ပါတယ်ခင်ဗျာ
။ရုရှားနိုင်ငံ Siberia ဒေသက Kimi Robo မြို့ကဈေးဝယ်စင်တာကြီးတစ်ခုမိလောင်လို့64ဦးသေဆုံးရတယ်လို့အရေးပေါ်ဌာနကဒီကနေ့အင်ကာနေ့မှာပြောပါတယ်။ကီမီရိုဘိုမျိုးက Winter Cherry 4တက်အဆောက်အုံမှာမနေ့တနင်္ဂနွေနေ့ကစပြီးမိလောင်ခဲ့တာဖြစ်ပြီးဒီကနေ့တနင်္လာနေ့အစောပိုင်းမှာမှမိသက်သမားတွေအပြည့်အစုံနှိမ့်တက်နိုင်ခဲ့တာဖြစ်ပါတယ်။သေဆုံးသူတွေအပြင်ဒါဇင်နဲ့ချီပြီးတော့လည်းထိခိုက်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးဒဏ်ရာရသူအများအပြားကတော့ကလေးငယ်တွေဖြစ်ပါတယ်။မိလောင်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးရှင်။
အမေရိကန်နိုင်ငံကလက်နက်နဲ့ကြီးထွက်လို့ရလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Remington ကသူ့ရဲ့လုပ်ငန်းလက်ပတ်မှုကိုပြန်လည်ဖွဲ့စည်းဖို့အချွေးရှင်တွေနဲ့အချွေးလျှော့ချရဲ့ညီနိုင်ရေးတို့ကိုအကာအကွယ်ယူရတဲ့အနေနဲ့ဒေဝါလီခံဖို့လျှောက်ထားလိုက်ပါပြီ။ပိုင်ရှင်ပြောင်းလဲလုပ်နေစဉ်အတွင်းအချွေးဒေါ်လာပန်း950လျှော့ချရဲ့သဘောတူညီချက်ကိုကြေညာပြီးတင်6ဖက်အကြာမနစ်တနင်္ဂနွေနေ့ကဒေဝါလီခံဖို့လျှောက်ထားလိုက်တာပါ။ Remington ရဲ့လျှောက်ထားမှုကတော့အချွေးနဲ့ပိုင်ဆိုင်မှုတွေကိုဒေါ်လာ3500ကနေ3000ကျပ်စီရင်ပြည့်စုံထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးဆုံးလက်နက်ထုတ်လုပ်မှုလုပ်ငန်းကြီးတွေကတစ်ခုဖြစ်တဲ့ Remington ကုမ္ပဏီရဲ့သက်တမ်းကနှစ်ပေါင်း200ရှိလာခဲ့ပါပြီ။ကုမ္ပဏီရဲ့ရောင်းဝယ်ကတော့ကျလာနေတာဖြစ်ပါတယ်ခင
်ဗျ။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သင်ကြည့်ထိုင်တဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်။ View ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်နေတာမို့နားဆင်နိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားပါမယ်။အရင်ဦးဆုံးသမရရွေးချယ်မဲ့ကိစ္စကြိုတင်ပြင်ဆင်မှုသတင်းပေးပို့ချက်ကိုကြည့်အောင်ပါ။ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဖြစ်သူအရေးချေခံဒုသမရာဦးဝင်းမြတ်ဟာသမရာအရေးအချင်းနဲ့ကန့်ညီကြောင်းအရေးအချင်းစစ်စစ်ရေးအဖွဲ့ကဆုံးဖြတ်လိုက်တယ်လို့ပြည်ထောင်စုလွှတ်တော်နာယကဦးမန်းဝင်းခိုင်တန်းကဒီကနေ့ကြေညာလိုက်ပါတယ
်စစ်စစ်တွေ့ရှိမှုများအရရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်တင်မြှောက်ထားတဲ့ဦးဝင်းမြတ်တာမွေမဲဆန္ဒနယ်သည်နိုင်ငံတော်သမရာအရေးချင်းများနဲ့ပြည်စုံမှုရှိကြောင်းအတည်ပြုကြေညာပါတယ်ဒါကြောင့်နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်ပွဲကို2018ခုနှစ်မတ်လ28ရက်ဗုဒ္ဓနေ့နာနဲ့ဆန္ဒအခြေမှာကျင်းပမယ်ဖြစ်ကြောင်းနဲ့နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ခြင်းဆိုင်ရာနီးပွေ34နဲ့အညီကြေညာပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်83ပုံမှန်ကွဲကာကြီးဟာပြောင်းစွလွတ်တော်ကိုယ်စားလှယ်အားလုံးပါဝင်တဲ့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့ကဦးဝင်းမြစ်အပါအဝင်ကြံတူးသမ္မတတွေဖြစ်တဲ့ဦးမြစ်ဆွေဦးဟင်ရီဘန်ထရီတို့၃ယောက်နဲ့ကနေနိုင်ငံတော်သမ္မတတဦးကိုပြန်လည်တင်မြှောက်မှာဖြစ်ပါတယ်။သမ္မတအပြောင်းလဲပြီးမှအစိုးရအဖွဲ့အပြောင်းလဲကိုပါဆက်လက်လှုပ်သွားဖို့ရှိရလို့သတင်းတွေထပ်ပေါ်နေလဲရှိပြီးဒါနဲ့ပတ်သက်လို့ NLD ပါတီနဲ့သတင်းနဲ့ပြန်ကြားရေးကပါတီဗဟိုကော်မတီဝင်မုံရအောင်ရှင်ကိုမေးမြန်းလာမှာသူကအတိအပြုပေးနိုင်တာမရှိဘဲသတင်းတွေထပ်ပေါ်နေတဲ့အပေါ်ကိုပြန်လည်တုံ့ပြန်ပြောဆိုခြင်းမလုပ်လိုဘူးလို့ပြောဆိုလိုက်တာပါ။ဝင်းမြတာသမရအနေနဲ့ရွေးချယ်ခံရမယ်ဆိုရင်မြန်မာနိုင်ငံရေးမှာပုံမတွန်းအနေရှိလာနိုင်တယ်လို့လည်းသူကဆိုပါသေးတယ
်။ဘလို့မှမပြောနိုင်သေးပါဘူး။ကြေညာတာကတော့လေဝင်းမြင့်ကဟိုဥပဒေပညာရှင်ဖြစ်တယ်ကွ။နောက်တစ်ခုကလေလွတ်တော်ဤလွတ်တော်တုန်းကလည်းသူကဒီအုပ်ချုပ်ရေးနဲ့တရားစီရင်မှန်နိုင်ကိစ္စတွေနောက်တော့မြေယာကိစ္စတွေမှာသူကတော်တော်လေးဟိုတက်တက်ကြွကြွဟိုထိန်းသိသိပြောနိုင်တယ်လို့လေ။အဲ့တော့သူအဲ့ဒီတကယ်လို့ဆိုသူသမရပြည်တော့အဲ့ဒီကိစ္စတွေမှာတော့ကိရိယာရောက်ဖြစ်နိုင်မလို့တို့ထင်ပါတယ်เน
าะသမရအသည့်ဖြစ်လွတ်တော်နိုင်ငံရေးမှာအတွေ့အကြုံများတဲ့ဒုသမရအသည့်ဦးဝင်းမြင့်ရွေးချယ်ခံရမယ်ဆိုရင်အစိုးရပေါ်ထင်းချုံနိုင်မှုအားနဲ့မြန်မာနိုင်ငံရေးပေါ်တက်ရောက်မှုများစွာရှိနိုင်တယ်လို့မြန်မာနိုင်ငံရေးအကဲကတ်သူတွေကသုံးသပ်နေရတယ်ရှိပါတယ်တပိုင်းဆိုင်ရာနဲ့ NLD အစိုးရအားပြိုင်မှုမှာလက်ရှိ NLD အစိုးရကခန့်လိုက်တဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌတကြောင်တပိုင်းဆိုင်ရာနဲ့ NLD ပါတီဆက်ဆံရေးကပြောင်းလဲမှုတွေရှိလာနိုင်တယ်လို့လည်းသုံးသပ်သူတွေကတော့နိုင်ငံရေးလေလာသုံးသပ်သူတင့်ဘဝဦးတင်မောင်တမ်းမှာ
ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်နဲ့ဦးတီခွန်မြတ်ဖြစ်လာတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟာ ကာလုံရဲ့အဖွဲ့ဝင်တယောက်တည်းဖြစ်တယ်။ကြိုင်ထဲမှာပဲဥတီခွန်မြတ်ကဥရှိမန်းနဲ့ဥရှိမန်းရဲ့လူလို့လည်းအဲသတင်းမီဒီယာတွေမှာရေးကြထားကြဝေဖန်တုံ့တက်တဲ့ဒီပြောကြဆိုကြတဲ့တွေကိုကြားရတယ်ပေါ့နော်။ကာလုံအဖွဲ့ဝင်တယောက်ဖြစ်နေဥရှိမန်းရဲ့လူတယောက်ကိုထဲ့တာကိုတတ်မတော်ကဘလို့ထင်မြင်သဘောထားမလဲဆိုတာကစိတ်ဝင်စားစရာကောင်းတဲ့မေးခွန်းတစ်ခုဖြစ်တယ်ပေါ့နော်။အစိုးရအသက်တက်လာပြီးတဲ့နောက်ပိုင်းမှာကာလုံစည်းဝေးကိုတခါမှမခေါ်ခဲ့ဘူးပေါ့နော်။နောက်မှလည်းဆက်လက်မခေါ်ဘူးဆိုလို့ရှိရင်တော့ဥတီခွန်ပြတ်ပါဝင်လာတဲ့အတွက်ကြောင့်တပ်မတော်ကအဲတိတ်ပြီးတော့ဆက်ဆံရေးပေါ်မှာတည့်အောင်မှုရှိနေတယ်လို့ယူဆလို့မရဘူးပေါ့နော်။ဒါကြဲလို့တပ်မတော်ရဲ့ကာလုံစည်းဝေးတွေမှာဖြစ်လာတယ်ဆိုလို့ရှိရင်တော့ဥတီခွန်ပြတ်ကဥွင့်မြင့်တဲ့ပို့ပြီးတော့ရပ်ပက်စစ်ပက်ဆက်ဆံရေးအပေါ်မှာတည့်အောင်မှုရှိနိုင်တယ်လို့ထင်တယ်။
ရှိတဲ့ရင်ပတ်တဲ့ပြည်အောင်စုလွတ်တော်မှာလက်ရှိဒုသမရနှစ်ဦးဖြစ်တဲ့ဥမျက်စွေဥဟင်နရီဘန်ထရီယူနဲ့ဒီနေ့ရွေးချယ်လိုက်တဲ့ဒုသမရတဲ့ဥဝင်းမြင့်ဒီဒုသမရ၃ဦးနဲ့တဦးကိုလွတ်တော်ကိုယ်စားလှယ်တွေကမဲပေးရွေးချယ်တော့မှာဖြစ်ပြီးအနိုင်ရပါတီ NLD ရဲ့လွတ်တော်ကိုယ်စားလှယ်အများစုရှိရဲ့ပြည်အောင်စုလွတ်တော်မှာတော့သမရအစ်အဖြစ်ဒုသမရဥဝင်းမြင့်ရွေးချယ်ခံရနိုင်ရည်ရှိရလို့လဲသတင်းတွေထွက်ပေါ်နေသလိုတကြံပိတ်ရမတိုင်ခင်မှာအစိုးရဘက်အပြောင်းလဲတွေလည်းလုပ်ဖို့ရှိနေတယ်လို့လဲသတင်းတွေထွက်နေတာပါဒီပေါ်မှာတိဘောကဥတည်မောင်တန်းကတော
့အပြောင်းလဲလို့ပြောတဲ့အခါမှာလူတွေကိုပြောင်းလဲတာအခုတည်းလို့အတိတ်ပဲမထွက်ဘူးလေစနစ်တွေကိုပြောင်းလဲခြင်းကိစ္စတွေအဲ့တော့ဆရာဝင်းမြင့်လို့လူတယောက်ကိုသမရရှင်းနဲ့ရေကောက်တင်ပြောင်းလိုက်တဲ့အတွက်ကြောင့်မလို့ဒါဒေါံဆန်းစုကြည်ရဲ့လုပ်ငန်းတွေအထူးသဖြင့်မြို့သားရင်ကြားစီရင်နဲ့ငင်းချမ်းရေးကိစ္စကနိုင်ငံရေးကိစ္စတွေပေါ်ဝင်ပေါ့နော်အဲ့ဒါတွေကလွဲပြီးခြားသောကိစ္စတွေမှာအပြောင်းလဲတွေကိုဆောင်ရွက်ဖို့အတွက်တော့ဥွင့်မြင့်ကိုစီမံမှုရတယ်လို့ကျွန်တော်ကအဲ့ဒီလိုယူအဲ့ဒီလိုမျိုးပဲတစုံတရာသောအပြောင်းလဲတစ်ခုကိုဆောင်ရွက်ဖို့အတွက်ဥွင့်မြင့်ကိုတင်လိုက်တယ်လို့ကျွန်တော်ကတော့ဒီလိုပဲအတိတ်ပဲကောက်ဒါကအထူးသဖြင့်စနစ်တွေကိုပြုရင်ပြောင်းလဲနေဆိုင်နေမယ်လို့ကျွန်တော်ထင်တယ်
နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်ပွဲကိုတော့မတ်လ28ရက်နေ့မှာပြည်သူ့လွတ်တော်မှာရွေးချယ်ပြီးမတ်29ရက်မှာတော့ရွေးချယ်ကံနိုင်ငံတော်သမ္မတတက်ကျန်းတစ္ဆာကျိစုကပြည်သူတွေကိုပထမဆုံးမေကွန်းပြောမှာဖြစ်ပါတယ်ခင်ဗျာ
။ဥဝင်းမြင့်သမ္မတရွေးချယ်တဲ့ကံကြီးကြောင့်မမေခါနဲ့ကိုထက်အောင်ခန်းတို့ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါတော့ညဉ့်ညံ့ရေးအခြေအနေကိုတင်ပြပါမယ်။NCA အပြည့်ရဲ့စာချုပ်ထုတ်ထားတဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အစိုးရတပ်တွေကြားတိုက်ပွဲဖြစ်နေတဲ့အတွက်မြမငင်းငင်းကြီးအလားအလာအတော်လေးကိုအနှုတ်လက္ခဏာဆောင်တဲ့အနေအထားဖြစ်နေတယ်လို့ UNFC ရဲ့ပြောခွင့်ရကပြောကြားပါတယ်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေတပ်မတော်နဲ့အစိုးရကြားညှိနှိုင်းမရတဲ့အခြေအနေတွေကြောင့်မြမငင်းငင်းကြီးကရှေ့ဆက်ရခက်နေပေမဲ့ UNFC ကတော့ NCA လမ်းကြောင်းအတိုင်းဆက်သွားမယ်လို့ဆိုပါတယ်အသေးစိတ်ကိုမတ်ဆုမွန်တင်ပြပါမယ်
ဟုတ်ကဲ့ပါတနင်္ဂနွေလုံးတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုအရင်ဆိုးရလက်ထက်တုန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကလက်မှတ်ထိုးခဲ့ပြီးတော့ NND ဆိုးရလက်ထက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၂ဖွဲ့ကထပ်ပြီးတော့ထိုးလိုက်တဲ့အတွက်အပြစ်ရအဖွဲ့က၁၀ဖွဲ့ရှိသွားပါပြီ NCA လက်မှတ်မရေးထိုးထားရသေးတဲ့အဖွဲ့တွေပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်း NCA လမ်းကြောင်းအတိုင်းသွားဖို့ဆန္ဒသဘောထားရှိကြပါတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရကဒီကနေ့ပြောပါတယ်ဒါပေမဲ့လို့အပြစ်ရလက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားအစည်းအရုံးအပါအဝင်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်တွေနဲ့ပါအစိုးရတပ်တို့ကြားဒီရက်ပိုင်းတွေမှာတိုက်ပွဲတွေကအပြင်းထန်ဖြစ်နေတဲ့အနေအထားကတော့မြမငင်းညံ့ရဲ့အလားအလာစိုးရင်စရာကောင်းပြီးအတော်လေးကိုအနှုတ်လက္ခဏာဆောင်တဲ့အနေအထားဖြစ်နေတယ်လို့ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းစော်က VOA မြန်မာပိုင်းကိုပြောပါတယ
်ဆက်ဆက်ပြီးတော့ကျွန်တော်တို့ကတော့ဒီ NCA လမ်းကြောင်းပေါ်မှာသွားဖို့သဘောထားတော့ရှိနေတော့မဖြစ်ပါတယ်အဲ့မဲ့ NCA လမ်းကြောင်းပေါ်မှာသွားတဲ့အခါမှာလည်းပဲအခုကအကန့်တက်တွေလုပ်နေတယ်ပေါ့လေဒီအစိုးရတက်မတော်ဘက်ကအဲ့တော့ကျွန်တော်တို့ကချိတ်ဆက်သွားဖို့အတွက်လည်းတော်တော်လေးခက်နေတဲ့အနေအထားကိုရောက်နေတယ်လို့ပြောရမှာဖြစ်ပါတယ်အခုကကျွန်တော်တို့မြင်တာတော်တော်လေးကိုအနှုတ်ဘက်ကိုသွားနေတယ်လို့ကျွန်တော်မြင်တယ်လေဟိုလက်မရေးထိုးထားတဲ့အဖွဲ့တွေချစ်ဖွဲ့ထဲမှာပေါ့လေအဆင်ပြေတာ KNU နဲ့အဆင်ပြေတယ်လို့မူလကမြင်တယ်ဒါပေမဲ့ KNU နဲ့လည်းအဆင်မပြေဘူးပေါ့အခုကတော်တော်လေးကိုချိန်နေချိုးလာတယ်ပေါ့တက်မန်ကားဘက်မှာလေဒုက္ခတွေ2000ကျော်လောက်ကိုဖြစ်လာတယ်အခုကပြီးရင်အားပြေစဲနဲ့ဆိုရင်တော့ဖြစ်နေတာကကြာပြီပေါ့ဗျာတောက်ချောက်ကိုလို့သူတို့မှတိုက်ပွဲအမြေပြင်မှာထိတွေ့မှုတွေဖြစ်နေတယ်။ဒါကို NCA ရန်ပြအောက်ကနေပြီးတော့မှသူတို့ညှိနှိုင်းအဖြေချာလို့လည်းပဲမရဘူးပေါ့နော်။ဒီတိုင်းလှုပ်ချလိုက်နေတာကျွန်တော်တို့တွေ့ရတယ်။ဒါကတော့အမြေပြင်မှာထိတွေ့မှုနေထားပေါ့။ သူနည်းတူတော့ပဲကျွန်တော်တို့ဒီ NCA လက်မှတ်ရေးထိုးပြီးတော့ဖြစ်ဆက်တက်လှမ်းဖို့ကြိုးစားရဲကျွန်တော်တို့ဒီ UNDP ဖွဲ့အဖွဲ့ကြီးနှစ်ဖွဲ့ဆိုရင်လည်းပဲမော်ပြည်သက်ပါတီဆိုလို့ရှိရင်ပြီးခဲ့တဲ့လ13ရက်နေ့မှာပဲလက်မှတ်ရေးထိုးတယ်အဲ့ဒီလက်မှတ်ရေးထိုးတဲ့ NCA အကြောင်းကိုရှင်းလင်းဖို့အတွက်လူထုတွေးဆောင်ပွဲလုပ်မဲ့ကိစ္စကိုတော့တက်မတော်ကတန့်တက်ချက်တွေလုပ်နေလို့ဒီနေ့တို့အမျိုးသားစစ်နိုင်ငံဆွေးနွေးပွဲလုပ်မဲ့အစီအစဉ်တွေမှာအဆင်မပြေဘူးဖြစ်နေတယ်ဒီလိုမျိုးအခုထစ်တွေကအများကြီးပေါ့ NCA ရန်တရားကနေပြီးတော့မှဒီပြဿနာကိုဖြေရှင်းဖို့ရန်တရားရှိပေမဲ့အဲ့ဒီရန်တရားကိုကောင်းမွန်စွာအသုံးပြုခွင့်အသုံးချခွင့်မရှိဘူးเนา
ะနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်မြန်မာညီညာရေးကိုဦးဆောင်ဖော်ဆောင်နေပေမဲ့လို့အစိုးရဘက်ကတပ်ဖက်ကိုဩဇာမလွှမ်းမိုးနိုင်သေးတဲ့အနေအထားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရနဲ့တပ်တို့ကြားမှာညှိနှိုင်းရခတ်နေတဲ့အခြေအနေတွေကြောင့်ရှေ့မတိုးနောက်မဆုတ်ဖြစ်နေရတယ်လို့လည်း UNFC ဦးထွန်းစောကသုံးသပ်ပါတယ
်နိုင်ငံတော်တိုင်ပင်ခံဦးစီးထားသောညာလေးပဲနိုင်ငံတော်အတိုင်ပင်ခံရဲ့ကြီးကြပ်မှုကပျောက်နေတယ်အစိုးရရဲ့အခန့်ကဏ္ဍကတခုတပ်မတော်ရဲ့အခန့်ကဏ္ဍကတခုအဲ့လိုဖြစ်နေတယ်ရက်တိကျက်ကအစိုးရကတော့အရာအတိုင်းကိုဆွေးနွေးညှိနှိုင်းလို့ရတယ်တပ်မတော်ကကြတော့သူ့မှာအကန့်တက်တွေနဲ့သွားနေတယ်ပေါ့လေတပ်သက်ကြော NCA မှာအပတ်တခြားပါမှမရှိဘူးပေါ့နော် NCA ဆိုပြန်ရင်လည်းအားလုံးပါဝင်မှုကိုလက်မခံဘူးအဲ့လိုမျိုးဖြစ်နေတယ်ဆိုတော့အစိုးရနဲ့တက်တဲ့ကြားမှာရက်တိကျက်မတူဘူးပေါ့နော်သူတပင် NCA မှာအားနည်းချက်ရှိတယ်အဲ့ဒါကိုပြင်မယ်ဆိုပြန်ရင်လည်း NCA ကိုအပြင်မခံဘူးအချက်ရှိချက်ဆိုပြတယ်ဒါလည်းပဲကျွန်တော်တို့လုပ်လို့မရဘူးပေါ့နော်အဓိကတော့အစိုးရဘက်မှာတပ်မတော်နဲ့သူ့ကြားမှာညှိနှိုင်းမှုအဆင်မပြေမှုကဒီငင်းကြင်းဖြစ်စဉ်ကိုလာပြီးတော့မှရက်ခတ်တယ်လို့ကျွန်တော်တို့မြင်တယ
်အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့အရသာပြည်သူတွေကိုလူခွေချိုးဖောက်မှုတွေနဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေရှိနေတော့မယ်လို့ရှမ်းလူခွေမှန်နိုင်ကဒီကနေ့မတ်လ26ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ဒီလိုလူခွေချိုးဖောက်မှုတွေကိုအစိုးရလွှတ်တော်နဲ့တပ်မတော်တပ်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကထိထိရောက်ရောက်ကင်တွယ်ဖြေရှင်းမှုလိုတယ်လို့လည်းရှမ်းလူခွေမှန်နိုင်ကစိုင်းရှယ်ထိုင်းကအခုလိုပြောပါတယ
်ပြောရမယ်ဆိုရင်တော့စစ်တပ်ကနေကြီးသူရောတန်တရာရှိလာပြီးဆိုရင်လည်းနှိပ်စက်ညှင်းပန်းတာတွေတိုးရက်မှုတွေဖြစ်ပေါ်လာတာအစိုးရစစ်တပ်ကတော့ဒီအောက်လက်ငယ်သားတွေကိုပေါ့ပါဒီလိုနှိပ်စက်မှုတွေတို့ပြန်ပြန်ပြီးတော့စစ်စစ်ပေးတင်တယ်လို့ထင်တယ်ကျွန်တော်လေအဲဒီလက်နက်ကန်အဖွဲ့တွေနဲ့လည်းပြစ်ခတ်ရဆဲရေးလက်မရေးထိုးပြီးပြီဆိုတော့တန်တရာရှိစရာအကြောင်းမရှိတော့လေနော် NCA လက်မရေးထိုးတဲ့ဗားဒ်စီကန်အချက်တွေလိုက်မနာတဲ့အပြင်ဒီလိုလူခွင့်ထပ်ပြီးချိုးပေါက်လို့ဆိုတော့ဒီသူဘက်ကနေဆိုရင်တော့ပို့ပြီးတော့ဆိုးရင်ရတော့ပေါ့လေ
လာမဲ့ပြည်တော်စုညီညာရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကျင်းပမယ့်ရက်ကိုတော့ဧပြီလကုန်နဲ့မေလဆန်းမှာကျင်းပမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လုံးကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တက်ခိုက်မှုသဘောတူစာချုပ်အကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးမှာတော့ဆုံးဖြတ်ထားပါတယ်လက်တတော်အခြေအနေမှာတော့အပြည့်အစုံတင်မာမှုတွေရှိပြီးတော့ပြည်တွင်းစစ်မီးကမငြိမ်းနိုင်သေးတဲ့အနေအထားအပေါ်မှာနိုင်ငံတကာပါဝင်နိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေကဂျာဝင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းအစိုးရကိုအကြံပေးထားတယ်လို့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီပြောခွင့်ရကပြောဆိုလိုက်ပါတယ်ရှင
်။မဆုမွန်စူးစီးတင်ပြခဲ့တာပါ။အခုတော့ကြောင်မြက်ပြပွဲအကြောင်းကိုပြောပြခြင်းပါတယ်။ကချင်ပြည်နယ်ရဲ့ပထမဦးဆုံးကြောင်မြက်ရန္နာပြပွဲကိုမြကြီးနားမြို့မှာဒီကနေ့ဖွင့်လှစ်လိုက်ပါတယ်။ဒီကြောင်မြက်ရန္နာပြပွဲမှာကြောင်စင်းကိုအဓိကပြသရောင်းချသွားမှာဖြစ်ပေမဲ့ဟောင်ကူလမ်းကြောင်းတွေရှိနေသူရဲ့ကြောင်မြက်ပြပွဲတွေကနေအကျိုးကျေးဇူးအပြည့်အဝမရနိုင်ဘူးလို့ကချင်ပြည်နယ်ကလူမှုရေးအဖွဲ့အစည်းတွေကထောက်ပြကြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော်ကိုစိုးထက်ကသတင်းပေးပို့တာပါ
မြကြီးနားမြို့ကြောင်မြက်ရေရနာနဲ့လဝဲရေရနာကုန်သွယ်မှုစင်တာမှာကချင်ပြည်နယ်ရဲ့ပရမအုံဆုံးကြောင်မြက်ရေရနာပွဲကိုပြုလုပ်လိုက်တာဟာဒေသခံတွေအတွက်ပိုပြီးအကျိုးရှိလာနိုင်တယ်လို့မြကြီးနားကြောင်မြက်ရေရနာလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးစီလွန်းကပြောပါတယ
်ကျွန်တော်နိုင်ငံမှာကြောက်ထွက်တယ်တရုတ်ပြည်မှာကြောက်တော့ရောင်းတယ်ရောင်းတဲ့အခါကျကျွန်တော်တို့ကြောက်တာသူများနိုင်ငံတော်ရောင်းတယ်ရောင်းတဲ့အခါလဲအဲခုရဲ့အိမ်မှာရောင်းတာနဲ့သူများအိမ်မှာတော်ရောင်းတာချင်းကမတူဘူးဒီမှာကျွန်တော်တို့ကတရုတ်ပြည်မှာတော်ရောင်းတဲ့အခါကျွန်တော်တို့ငွေအတုံးစည်းကလည်းဟိုမှာတော်သုံးတယ်ကြောက်ခတ်လက်ဟိုမှာတော်ရောင်းတယ်သူများပေးတယ်လို့ပဲရတယ်အဲ့ဒါလေတော့ပြည်မှာကျွန်ခုစီမှာဈေးပတ်ချစ်တဲ့အခါမှာပြတ်ခွဲလုပ်တဲ့အခါမှာနိုင်ငံတကာကကျွန်တော်စီမှာလာမယ်ကျွန်တော်နိုင်ငံမှာပတ်သက်လာတော့လာတော့မယ်အချင်းကြီးတို့ပြည်နယ်သားများအားလုံးဒီလူငယ်ပိုင်းဒီမှာအလုပ်များများရရှိဖို့တဲ့ဒါကျွန်တော်တို့အကြီးကဆောင်ရွက်တဲ့လုံးခွင့်လို့မရတဲ့ပြလို့မရတဲ့ပြပွဲကဒါကျွန်တော်တို့စီမှာဒါအင်မတန်ရထူးရမြတ်အင်မတန်ဝမ်းသာပြပါတယ်
2014တရုတ်နိုင်ငံရဲ့တွင်းကုန်စည်းအတိုင်းဆိုရင်မြန်မာနိုင်ငံကနေတရားမဝင်တင်သွင်းတဲ့ကြောက်စင်းတံမိုးဟာအမေရိကန်ဒေါ်လာ 12.3 ဘီလီယံရှိရလို့သိရပါတယ်တရားမဝင်မှောက်ခိုးလမ်းကြောင်းတွေရှိနေတာကလည်းကြောင်မြက်ရောင်းပြပွဲရေပေါ်အများကြီးတက်ရောက်မှုရှိနိုင်တယ်လို့ကချင်မျိုးသားကွန်ဂရက် KNC ဘို့တွင်းရေးမှုဦးလန်းရော်ကပြောပါတယ
်ပြောမယ်ဆိုရင်အခုဟိုမှာကျတော့တရုတ်ပြည်မှာကျတော့ဒီကြောက်တွေကပုံသွားပြီလေနော်အဲအခုကအဲ့ဘယ်လိုပြောလဲဆိုအဲ့မောင်ခွန်လန်းကြောင်းတွေပိတ်ပြီးမှတရုတ်တွေတကယ်ဝယ်ချင်တယ်ဆိုရင်အခုကျွန်တော်တို့ဒီအဲကျွန်တော်တို့ဒီပြည်နယ်မှာပေါ့နော်ဒီအခုမြစ်ချင်းသားလိုမျိုးလုပ်တဲ့နေရာမှာတရားဝင်လာဝယ် ลาเวลูยาวบ่เอ้ยมีเส้นที่ก็สู้ยาลูกตัวเป็นเนี่ยเหมือนส่วนเนาะจันทร์ดีดีตาขันตัดเลยดีเจ้าเมียเนี่ยเสียชัดเดียดีลงงานเลยบ่เนาะดีตาดาวสังก์ซะดีเจ้าเมียเนี่ยลูกเดียดีน้องสมบ่เนาะดีช่อเทียจันทร์เทียกงลงดีมีที่นามีว่าลูเร่ลูกคนยามเหมือนส่วนเนาะจันทร์ดีปุ่มมาเส้นดีเมลูเราจันทร์ดีเราไม่อยู่ซะบ่เลย
ဒီနေ့ကြောင့်ပြပွဲမှာကြောက်စင်းတွဲ၄၀၀ပြတာထားပြီးမြန်မာကျောင်းဝင်ရဲ့ရောင်းချသွားမယ်လို့ဆိုပါတယ်ပြပွဲကိုဒီနေ့၂၆ရက်ကစပြီး၃၀ရက်ထိပြတာသွားမှာဖြစ်ပါတယ်ယူရီဒီနောက်ကိုဇော်တဲ့ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မြန်မာပြည်ဆိုင်ရာသတင်းတွေကိုဒီမှာခဏနာပြီးခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုနားဆင်ရပါမယ်ဩစတြေးလျနိုင်ငံပြည်တော်စုပါလီမန်အတွက်ရွေးကောက်ခံရ we want young jetty move or below a jote ya mu, she lagged the less rago, do ye go ye a topa di pite, finding my place sure, sa oma, piosu, taraba, sitting mugandi, film massa, people the dinguro, mamma the same on got tim jabame.
NLE ဟာ Australia နိုင်ငံ ပြည်ထောင်စု ပါလီမန်အတွက် ရွေးကောက်ခံရတဲ့ ပထမဆုံး Muslim အမျိုးသမီး ဖြစ်ပါတယ်. Egypt နိုင်ငံ Cairo မြို့ကနေ Australia နိုင်ငံကို ရောက်လာတုန်းက သူ့ အသက် 2 နှစ်ပဲ ရှိပါသေးတယ်. Arab မျိုးနွယ် တူ ဖြစ်တဲ့ သူဟာ ငယ်စဉ်က ကျောင်းမှာ တန်းဖော်ရီရဲ့ အနိုင်ကျင့်တာတွေ ခံရတဲ့ အပြင် အိမ်တောင်ဘက် ဟောင်းရဲ့ နှိမ့်ဆက် နှင်းပတ်မှုတွေ လည်း ခံရတယ် လို့ ပြောပါတယ်. အခု အသက် 50 ရှိတဲ့ NLE က အောင်မြင်တဲ့အမျိုးသမီးတယောက်အဖြစ်အခိုင်အမာယက်တည်နိုင်ဖို့အပတ်တကုတ်ကြိုးပမ်းခဲ့ရတာပါ။သူ့ရဲ့ဘဝစကြောင်းကိုပြောရရင်နှိမ့်ဆက်နှင်းပမ်းခံရတာတွေစိုးရင်ထိတ်လန့်စရာတွေပြီးမှအောင်မြင်မှုကိုရခဲ့တာပါ။ခုခါမှာတော့ကုလသမဂ္ဂအကြံပေးတူဖြစ်တဲ့အန်ဟာအကြံဘက်ဝါရတိုက်ဖြတ်ရေးနဲ့ပတ်သက်လို့ကမ္ဘာမှာဦးစီးဦးဆောင်လုပ်နေသူတူဖြစ်လာပါပြီ။ တူတေသနပညာရှင်ဖြစ်ဆယ်စုနှစ်လောက်ကျင်းလည်နေခဲ့ပြီးနောက်ဩစတြေးလျနိုင်ငံနိုင်ငံရေးစနစ်ရဲ့လိုအပ်ချက်တွေကိုထင်ထင်ရှားရှားမြင်လာပါတယ်။ဒါကြောင့်အပြောင်းလဲဖော်ဆောင်ဖို့တန်မွေးဝန်ကြောင်းလုပ်ကိုဆွံ့လွှတ်ပြီးနိုင်ငံရေးလောကကိုဝင်ခဲ့တာပါလို့မကြသေးမီကထုတ်ဝေလိုက်တဲ့သူ့ရဲ့ကိုယ်တိုင်ရေးအထောက်ပတ်တိအဆောင်မှရေးသားထားပါတယ်။ 2
week in Parliament when somebody decided to call up and tell Ann Alif if she wants to earn the respect.
ဇမားဖြစ်ချင်တဲ့ဒီလိုဘွားကိုပိုင်ဆိုင်မှုအချိန်တွေအများကြီးရင်းခဲ့ရပါတယ်။ဇမားကဩစတြေးလျလူမျိုးပါလို့စာအုပ်မှာရေးသားဖော်ပြခဲ့လို့ဇမားကိုဖုန်းနဲ့ရောစာရီနဲ့ပါအမုန်းပွားတဲ့စကားတွေပြောကြပါတယ်။ခရယာခတ်ဆုံးကတော့ပါလီမန်မှာဩစတြေးလျလူမျိုးလူပြူတွေရဲ့လေးစားမှုကိုလိုချင်ရင်ကျမကဘာမှမပြောဘဲနှုတ်ဆက်နေရမယ်လို့တစုံတယောက်ကကျမကိုဖုံးဆက်ပြောတာပ
ါဩစတြေးလျနိုင်ငံမှာအစ္စလာမစ်စံကျင်ရေးသဘောထားတင်းမာမှုတွေပုံမိုဆိုးဝါးလာတယ်လို့ဩစတြေးလျနိုင်ငံမှာရှိတဲ့အစ္စလာမစ်ကောင်စီအဖွဲ့ကမကြသေးမီကပြောပါတယ်တရားဝင်စစ်တမ်းတွေအရဩစတြေးလျနိုင်ငံမှာမွတ်စလင်ဘာသာဝင်6သိန်းကျော်ရှိပြီးဒါဟာစုစုပေါင်းလူဦးရေရဲ့ 2.6 ရာခိုင်နှုန်းလောက်ရှိပါတယ်။နိုင်ငံမှာရှိတဲ့မွတ်စလင်ဘာသာဝင်3ပုံတစ်ပုံကဩစတြေးလျမှာမွေးဖွားတာဖြစ်ပြီးကျန်3ပုံ2ပုံကတော့လေဘနွန်၊တာကီ၊ဘင်္ဂလားဒေ့ရှ်နဲ့ဖီဂျီနိုင်ငံတွေကပြောင်းရွှေ့အခြေချသူတွေဖြစ်ပါတယ်
။မမများသတင်းအောင်ပြောပြသွားတာပါ။ VOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တစ်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်။မကြာခင်ဒုတိယပိုင်းမှာတော့စီးပွားရေးကဏ္ဍတက်တန့်အောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအပတ်စဉ်တွေကိုနားဆင်ရတော့မှာပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VO ရဲ့တင်းလာနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ19 kHz 15653ညလိုင်းနူမီတာ25 kHz 11803ညလိုင်းနူမီတာ32 kHz 9335တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့စီဝါရေးကဏ္ဍတက်တန်အောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီပညာကိုသင်ပြီးသွားရင်ဘာဖြစ်မှာလဲရထူးတိုးမှလားဝင်ငွေတွေတိုးမှလားဘာပြင်ရမှာလဲစသဖြင့်ညီမကိုမေးကြရပေါ့နော်ဘာဖြစ်လို့ဒီလိုမေးကြရလဲဆိုတော့ညီမကအမြဲတမ်းကိုစိတ်ဝင်စားတဲ့ပညာရဲ့တစ်ခုကိုအမြဲလေ့လာနေတယ်စောင
်းပဲမငိမ့်နီလာမြည့်ရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီအမေရိကန်ကတရုတ်ပို့ကုန်တွေပေါ်အခွန်ပိုကောက်ဖို့လုပ်နေပြီးတရုတ်ကလည်းလက်တုပ်ပြန်တော့မယ်လို့အမေရိကန်ထွက်ကုန်တွေပေါ်အခွန်ပိုကောက်မယ်အကြောင်းကြေညာထားပါတယ်။အဲ့ဒီနောက်မှာတော့ကုန်သွယ်ရေးစစ်ပွဲတစ်ခုစီဥတီနေပြီလားလို့ကဘာတဝှမ်းစိုးရိမ်နေကြပြီးအစုရှယ်ယာဈေးကွက်ထိုးကျနေတယ်လို့အမေရိကန်လျာနဲ့ကုန်ထုတ်လုပ်ငန်းပိုင်ရှင်တွေအပိုင်းကလည်းအထည်နာမဲ့အရေးကိုပူပန်နေကြပါပြီ။ဒီအခြေအနေတွေကိုစူးစီးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာကိုကြော်ကြော်သိန်းတင်ပြထားပါတယ်။
အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေစပြီးဖြစ်လာတဲ့နေ့ကတော့မတ်လ22ရက်ကြာသပတေးနေ့ဖြစ်ပါတယ
်. This is the first of many. This is number one, but this is the first of many.
ဒါဟာအများကြီးတဲ့ကပထမဆုံးတစ်ခုပါလို့တရုတ်ကနေအမေရိကန်ကိုပို့နေတဲ့ကွန်ပစ္စည်းအမျိုးအမည်ပေါင်း 1,300 နီးပါးပေါ့အခွန်ပို့ပြီးချမှတ်ရေးစပြီးလုပ်ဖို့ညွှန်ကြားတဲ့အမိန့်ကိုလက်မှတ်ထိုးချိန်တွင်သမ္မတထရမ့်ကပြောသွားတာပါ။အခုလောက်တာကပထမဆုံးပဲရှိသေးတယ်နောက်ထပ်အများကြီးလာအောင်မယ်ဆိုတဲ့သဘောရည်ညွှန်းပြောဆိုသွားတာဖြစ်ပါတယ်အခုအခွန်တိုးကောက်မဲ့တရုတ်ပို့ကုန်ပစ္စည်းတွေရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာ60ဘီလီယံလောက်ထိရှိပါတယ်ဒီလှုပ်ဆောင်ချက်ပေါ်သမ္မတထရမ့်အစိုးရရဲ့အဓိကအကြောင်းပြချက်တွေကတော့တရုတ်နဲ့ကုန်သွယ်တာမှာအမေရိကန်ရဲ့နှစ်စဉ်လုံငွေပြမှုဟာဒေါ်လာဘီလီယံ400နီးပါးရှိနေတဲ့ကိစ္စနဲ့အမေရိကန်ရဲ့ညာနာမှုပိုင်ခွင့်ဤပညာတွေကိုတရုတ်ကခိုးယူနေတယ်ဆိုတာတွေပဲဖြစ်ပါတယ်အမေရိကန်ရဲ့ဒီလိုရက်ပေါ်တရုတ်ဘက်ကအခုချိန်ထိတုံ့ပြန်ထားတာကတော့တိတ်ကြီးအပြင်းထန်မဟုတ်သေးဘူးလို့ဆိုရမှာပါ။ဒါမှမဟုတ်လေတဆင့်ချင်းသတိထားပြီးတော့ချင်းကပ်ကင်ကွယ်နေတဲ့သဘောမျိုးရှိပါတယ်။လက်တုံ့ပြန်မယ်လို့ပထမဆုံးပြောထားတာကတော့လိုအပ်ရင်အမေရိကန်ကနေတရုတ်ကိုတင်သွင်းနေတဲ့ကွန်ပစ္စည်းအမျိုးပေါင်း128မျိုးပေါ့အခွန်ပိုချမယ်လို့ပြောထားတာပါပဲ။အဲဒီကွန်ပစ္စည်းတွေထဲမှာအခွန်15ရာခိုင်နှုန်းပိုကောက်မဲ့သွင်းကုန်တွေတည်တည်အမျိုးမျိုးအခွန်မအစီတွေဝိုင်နဲ့တံမဏိပိုက်တွေပါပြီး25ရာခိုင်နှုန်းထိပိုကောက်မဲ့သွင်းကုန်တွေဝက်သားနဲ့တံမဏိထုတ်ကုန်တွေပါဝင်ပါတယ်။ဒီကွန်ပစ္စည်းတွေရဲ့ကုန်သွယ်မှုပမာဏကဒေါ်လာ3ဘီလီယံလောက်ရှိတယ်လို့တရုတ်ကပြောပြီးဒီပြဿနာပေါ်နိုင်ငံခြားသဘောတူညီချက်မရဘူးဆိုရင်စပြီးအခွန်ချမယ်လို့ပြောထားတာပါ။ပြီးခဲ့တဲ့တောက်ကြာနေ့သတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရမျိုးသမီးဟွာချုံရင်းပြောတော်တာကလုံမယ်လို့ကြေညာထားတာထက်ပိုပြင်းထန်တယ်လို့ဆိုရမှာပါ
။美方有关人士这个话显然是有些夜郎自大。
American ပြည်ထောင်စုကတက်ဆိုင်ရာပုဂ္ဂိုလ်ရဲ့ပြောဆိုချက်ဟာကိုကိုကိုအထင်ကြီးလွန်းတာထင်ရှားပါတယ်။အခြေအနေကိုမှားယွင်းသုံးသပ်ထားသလိုတရုတ်အနေနဲ့ကိုယ့်ရဲ့တရားဝင်အကျိုးစီးပွားနဲ့အခွင့်အရေးကိုကာကွယ်ဖို့တန်တိတ်ထန်နဲ့လှုပ်ဆောင်နိုင်စွမ်းကိုလုံးဝရှော့တွက်ထားပါတယ်။ဒါပြင်ဒီလိုရည်ရွယ်ချက်ရှိရှိအစဉ်ချင်းမဲ့လှုပ်ရက်ကြောင့် American ကပြန်ပြီးပေးဆက်ရမယ့်တန်ဖိုးကိုလည်းရှော့တွက်ထားပုံရပါတယ်။
ဝါချုံရင်ကသမ္မတထရမ့်ကိုနာမည်တက်ပြီးတော့ပြောမသွားပါဘူး။ကုန်သွယ်ရေးစစ်ပွဲဆင်နွှဲရမယ်ဆိုရင်လည်းအဆုံးထိတိုက်ပွဲဝင်သွားမယ်လို့တရုတ်ဘက်ကပြောထားပါသေးတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့ဒီအငင်းပွားမှုကိုစစ်ဆက်ညှိနှိုင်းပြီးဖြေရှင်းလိုတဲ့သဘောကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကနေတဆင့်ဖြေရှင်းခြင်းတဲ့သဘောမျိုးတရုတ်တာဝန်ရှိသူတွေဘက်ကပြောထားတာတွေလည်းရှိပါသေးတယ်။တနင်္ဂနွေနေ့ကပေကျင်းမြို့တော်မှာလုပ်တဲ့တရုတ်ဖွံ့ဖြိုးတိုးတက်ရေးဖိုရမ် 2018အတွင်းတရုတ်ဒုတိယဝန်ကြီးချုပ်ဟန်ဇန်းကကုန်သွယ်ရေးစစ်ပွဲဟာအားလုံးကိုထိခိုက်စေတယ်လို့သတိပေးသွားပါတယ်။ဒါပေမဲ့လည်းတရုတ်ဘက်ကနောက်ထပ်ဘာတွေဆက်လုပ်အောင်မယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမသွားပါဘူး
။非常荣幸的是中共中央政治局常委苹果公司
နိုင်ငံတစ်ခုကတောင်းနေတဲ့လမ်းကြောင်းကိုဆန့်ကျင်ပြီး
ကုန်သွယ်ရေးကိုကျိုးစီးပွားကာကွယ်ရေးမှုကိုကင်ဆယ်လိုက်ရုံနဲ့တော့ကမ္ဘာလုံးဆိုင်ရာစီးပွားရေးမှာကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာတွေပြည်လဲသွားမှာမဟုတ်ပါဘူး။တစ်ဖက်သက်လုံတာမျိုးနဲ့ကုန်သွယ်ရေးစစ်ပွဲဟာဘယ်သူ့အတွက်မှအကျိုးမရှိပါဘူး။ဆိုရတဲ့အကျိုးဆက်တွေနဲ့အနှုတ်သဘောတက်ရောက်မှုတွေပဲဖြစ်စေမှာပါ။နိုင်ငံတွေဟာလှေဒဇင်းပေါ်မှာခရီးအတူသွားနေသူတ က်ကဒေါ်လာ3ဘီလီယံဘူလောက်ကိုပဲပြတ်မှတ်ထားသေးတာမို့လက်ရှိအချိန်ထိတော့အပြင်းထန်ထိတ်တိုက်တိုးမဲ့အရေးကိုရှောင်နေပုံပါပဲ။ဒါပေမဲ့လည်းအမေရိကန်ကုန်ထုတ်လုပ်ငန်းတွေနဲ့ကုန်ပစ္စည်းထုတ်လုပ်သူတွေကြားမှာတော့အကြီးအကျယ်စိုးရိမ်နေကြပါပြီ။ဒီထက်မှာအမေရိကန်တရိတ်ဆန်အရေးကုန်နဲ့တရေလုပ်ငန်းအသင်းရဲ့ဥက္ကဋ္ဌစတီဖန်ဆော့သ်မန်လည်းအပါအဝင်ပါ
A unilateral terrorist, as opposed to the multilateral approach, are inviting retaliation from China.
Nangga mya pare chin kan ni sa kut na ngan na ga ni akhon po si jat da myo ha deu ba ka let dong pyan ma go phit khon ni lo ba we export 95 at lo let dong pyan na ma chin lo lu ngan go pye mat tha khan ya bi ja nya ma chin lo ri so yin ni ba le si da aun shin pya ya me so yin america ma chin lo thalu le di saye 95 ya kan dong pi ba go po ba le အဲ့ဒါ90ရာခိုင်နှုန်းကတရုတ်ကိုပို့တာပါတရုတ်ဟာကျွန်တော်တို့အတွက်တစ်နှစ်ကဒေါ်လာ100,000ပို့ဈေးကွက်ကြီးပါဆိုတော့အရေးကြီးတဲ့ဈေးကွက်တစ်ခုသာမကပါဘူးမရှိမဖြစ်ဈေးကွက်တစ်ခုလည်းဖြစ်ပါတယ်ဒါကြောင့်အခုအခွန်စီးကြတဲ့ကိစ္စကနေကုန်သွယ်ရေးတင်းမာမှုပိုတိုးလာပြီးကျွန်တော်တို့လည်းထိခိုက်မယ်ဆိုရင်တော့ကျွန်တော်တို့လုပ်ငန်းအတွက်စိတ်ကိုကြီးမာတဲ့ပြဿနာဖြစ်ပါလိမ့်မယ်
တရုတ်ကပြတ်မှတ်ထားမဲ့အမေရိကန်ကုမ္ပဏီတွေထဲမှာလေယာဉ်လုပ်ငန်းကိုအဓိကဦးတည်လိုက်မယ်အထူးသဖြင့်တော့ပဲပီးဆက်လုပ်ငန်းဖြစ်လိမ့်မယ်ဆိုတဲ့စိုးရိမ်ချက်တွေကလည်းအတော်လေးမြင့်မြင့်မားမားရှိနေပါတယ်အမေရိကန်စက်ပျိုးရေးလုပ်ငန်းကဏ္ဍကလူတွေဟာသမ္မတထရမ့်ကိုအဓိကထောက်ခံသူတွေပါဒီထဲမှာ2016ခုနှစ်ရွေးကောက်ပွဲတုန်းကသမ္မတထရမ့်ကိုမဲပေးခဲ့တဲ့အီလီနွိုင်းပြည်နယ်ခြေလက်ကပဲပီးဆက်တောင်သူကြီးရန်ဒီပေါ်စကင်လည်းတဦးအပါအဝင်ပ
ါ I'm not sure at this point but I'm fearful that they will retaliateon those tariffs and do something to
အခုလို American ရဲ့ကုန်သွယ်ကုန်စည်းကြမှုအပေါ်သူတို့လက်တုံပြန်လာမှာကိုစိုးရိမ်မိပါတယ်ကျွန်တော်တို့ထုတ်တဲ့ပဲပီးဇက်ပို့ကုန်တွေအပေါ်မှာရောစက်သားမဲသားနဲ့ဂျုံစတဲ့တရုတ်ကိုတွင်းနေတဲ့ပို့ကုန်တွေအပေါ်မှာသူတို့ကလက်တုံပြန်လာနိုင်ပါတယ
်ပဲပီးဇက်လုပ်ငန်းကလူတွေစိုးရိမ်မယ်ဆိုလဲစိုးရိမ်လောက်ပါတယ်အကြောင်းကတော့ American ပဲပီးဇက်ထွက်ကုန်စုစုပေါင်းရဲ့သုံးမှုတစ်ပုံကိုတရုတ်နိုင်ငံကဝယ်နေတာကြောင့်ပါဒီအကြောင်းရှင်းပြသူက Illinois လေယာဉ်ပြူတို့က Tamara Nelson ပ
ါ China imports about 51% of our soybean exports so of all of the United States soybean exports
American Babyset Pogo ye 51 ya kai no ha Tiyuk nai ngan ko tin twin ni da ba so ro Tiyuk ga American Babyset thaw wet jaw ko wae yu ni de tabor ba be
Taung du ri ga ro American ne Tiyuk do de ba na de ba chain chauk byo su bi let dong byan ni me sa tan ngin de man ngin ni lan ne twet sun swin ni a phie sha ja se chin ma de let shi ma go be ti da de tae yaw mu ga ro pi ga de tadin ba twin American ye adika su she ya zin nong ni cha twa da ba beပြီးခဲ့တဲ့တစ်ပတ်ထဲမှာတင်ဆိုရှယ်မှုဟာနှစ်နှစ်ကျော်အတွင်းအများဆုံးဖြစ်ပြီးတချို့သတင်းတွေအရဆိုအမေရိကန်ကအချမ်းသာဆုံးလူပိုးကူတွေရဲ့ဆုံးရှုံးမှုဟာဒေါ်လာဘီလီယံ600လောက်ထိရှိခဲ့ပါတယ်။နိုင်ငံခြားဆက်ဆက်ဆွေးနွေးဖို့တောင်သူတွေကရောအမေရိကန်လုပ်ငန်းရှင်တွေကပါလူလာကြပြီမဲ့လေအခုချိန်ထိကတော့အဲ့ဒီလိုနှစ်ဖက်ဆက်ဆက်ညှိနှိုင်းမဲ့အရေးအကြောင်းမျိုးမတွေ့ရသေးပါဘူး။လာလိုက်ဆက်မှာမကြောက်ပါဘူး။ဘယ်သူပိုခံနိုင်မလဲကြည့်ကြတာပေါ့လို့နှစ်ဖက်စလုံးကပြောနေတဲ့ကုံသွယ်ရေးစစ်ပွဲတကယ်ပဲဖြစ်လာမလားဆိုတာကတော့ဒီသတင်းပတ်တွေအတွင်းအပြေထွက်လာပွဲရှိပါတယ်ညာ
ကိုကျော်သိန်းရဲ့စီးပွားရေးခန္ဓာအပြီးမှာတော့အခုတခါဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ် Facebook သုံးဆွဲသူပေါင်း350ရဲ့အချက်လက်တွေကိုကာယကံရှင်တွေမသိအောင်ခိုးယူအသုံးချခံရတယ်ဆိုတော့သတင်းထွက်ပေါ်ခဲ့ပြီးနောက်မှာသုံးဆွဲသူတွေရဲ့အချက်လက်လုံခြုံရေးချိုးဖောက်ခံရမှုနဲ့ Facebook ကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။ဘယ်လိုများသုံးဆွဲသူတန်း50ရဲ့အချက်လက်တွေအသုံးချခံခဲ့ရပါသလဲ။ဒီပြဿနာကြီးမားမှုရဲ့က Facebook ကိုဘယ်လောက်ထိထိခိုက်စေနိုင်ပါသလဲဆိုတာကိုမဆုမြတ်မွန်ကဒီတစ်ပတ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
ဘောကအချက်လက်တွေဘလောက်စိတ်ချရသလဲဆိုပြီးတော့ခဏခဏမေးခွန်းထုတ်ခံနေရတဲ့အထက်မှာဒီတစ်ခါဖြစ်နေတဲ့ပြဿနာကတော့တော်တော်ကြီးတယ်ကိုသားညုံရေ
းကြီးပါဘောဗျဒီ Facebook သုံးသူတန်း50လောက်ရဲ့အချက်လက်တွေကိုနိုင်ငံရေးကြံပေးကုမ္ပဏီတစ်ခုကကာယကံရှင်တွေမသိအောင်ရယူပြီးတော့2016 American သမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရဖို့အသုံးချခဲ့တယ်ဆိုတဲ့သတင်းတွေထွက်လာတာကိုဗျ
အမေရိကန်မှာမှတ်ပုံတင်ပြီးတော့ဗြိတိန်နိုင်ငံမှာလုပ်ငန်းလည်ပတ်နေတဲ့ Cambridge Analytica ဆိုတဲ့ကုမ္ပဏီက Facebook သုံးသူတွေရဲ့အချက်လက်တွေကိုဓာတ်ရိုက်ရယူလာတော့မဟုတ်ဘူး2014ခုနှစ်တုန်းကဒီဗြိတိန်ကပါမောက်ခါတယောက်ကသူ့ရဲ့ပညာရေးနဲ့ဆိုင်တဲ့လေ့လာမှုတစ်ခုအတွက်ဆိုပြီးတော့မှ Facebook သုံးသူတွေရဲ့အချက်လက်တွေကိုသူဖန်တီးတဲ့ App ကနေတဆင့်စုဆောင်းခဲ့တယ်။သူ့ရဲ့လေ့လာမှုမှာ Facebook သုံးတဲ့သူ 23,000 လောက်ကပါဝင်ခဲ့ကြပါတယ်။အဲ့ဒီလူတွေကိုယ်တိုင်ကတော့သူတို့နဲ့ပတ်သက်တဲ့အချက်လက်တွေကိုသုံးမယ်ဆိုတာသိကြတယ်။ဒါပေမဲ့အဲ့ဒီ 23,000 အပြင်သူတို့ရဲ့ friend list ထဲမှာရှိနေကြတဲ့သူတွေရဲ့အချက်လက်တွေကိုပါရယူခဲ့တဲ့အခါကျတော့အဲ့ဒီသူတွေကတော့သူတို့အချက်လက်တွေယူရဲဆိုတာကိုမသိခဲ့ကြဘူး။အဲ့ဒါစုစုပေါင်း Facebook သုံးတဲ့သူကတန်း90လောက်ရှိတယ်။အဲ့ဒီပမောက်ခရယူစုဆောင်ထားတဲ့တန်း90ရဲ့အချက်အလက်ကို Cambridge Analytica ကတဆင့်ရယူအသုံးချခဲ့တာရှင့်။
Facebook CEO Mark Zuckerberg ကတော့သူတို့ကုမ္ပဏီကဒီ Facebook သုံးသူတွေရဲ့အချက်လက်တွေကိုကာကွယ်ဖို့အတွက်တာဝန်ရှိခဲ့ပေမဲ့ပြက်ခွက်ခဲ့တယ်အမှားလုပ်ခဲ့ပါတယ်လို့သူ့ရဲ့ Facebook စာမျက်နှာပေါ်မှာရေးခဲ့ပေမဲ့တောင်းတော့မတောင်းမှန်ခဲ့ပါဘူးအချက်လက်တွေလုံခြုံစေအတွက်လုံဆရာတွေလူသေးတယ်လုံသွားပါမယ်လို့သာပြောပေမဲ့အများပြည်သူယုံကြည်မှုပြတ်သွားတာကိုပြန်ပြီးတော့အဖတ်ဆင်နိုင်ပါမလားဆိုတာကမေးခွန်းထုတ်ဆရာဖြစ်နေတယ်မဆင်ပြေပါဘူးအ
ဲ့ဒီပြဿနာကြီးကြောင့် Facebook ရဲ့အစုရှယ်ယာတန်ဖိုးတွေထိုးကျသွားတာပြီးခဲ့တဲ့တစ်ပတ်ထဲမှာကိုဒေါ်လာ58ဘီလီယံတန်ဖိုးကျသွားတယ်ငွေကြေးအရှုံးပေါ်တာထက်ကိုကြီးလေးတဲ့ပြဿနာတွေရှေ့လျှောက်ရင်ဆိုင်ရနိုင်တယ်လို့လေလာသူတွေကတော့တွက်နေကြရရှင် Southern California တက္ကသိုလ်ကလက်ထောက်ပါမောက်ခ Sophia Nova ကဆိုရင်ဒီဥပဒေကြောင့်ကနေစိန်ခေါ်မှုတွေရှိလာနိုင်တယ်လို့ပြောပါတယ
် Facebook is facing obviously tremendous financial losses right now in the market with the loss of confidence and public trust in
Facebook အပေါ်အများပြည်သူရဲ့ယုံကြည်မှုဆုံးရှုံးနေတယ်လို့အစုရှယ်ယာဈေးကွက်မှာယုံကြည်မှုကျဆင်းနေလို့အကြီးအကျယ်ငွေကြေးဆုံးရှုံးမှုကိုအခုရင်ဆိုင်နေရပါပြီရေရှည်ဆိုရင်တော့ Facebook သုံးသူတွေရဲ့ data အချက်လက်တွေကိုဘယ်လိုကာကွယ်သလဲဆိုတာနဲ့ပတ်သက်ပြီးစီကံထိန်းသိမ်းရေးအဖွဲ့တွေရဲ့မေးခွန်းထုတ်တာကိုခံရပါလိမ့်မယ်ဥပဒေကြောင်းအရာတော်ရင်ဆိုင်ကောင်းရင်ဆိုင်ရနိုင်ပါတယ
် Facebook လူမှုကွန်ရက်ကိုဒီကဘာလုံးမှာသုံးသူကတန်း2200ကျော်ရှိပါတယ်မြန်မာနိုင်ငံဆိုလို့ရှိရင်လည်းအင်တာနက်သုံးသူအများစုက Facebook ကိုသုံးနေကြတာပါလောလောဆယ်ရှိတဲ့လူမှုကွန်ရက်တွေထဲမှာသုံးဆွဲသူအများဆုံးရှိနေတဲ့ကုမ္ပဏီတစ်ခုအနေနဲ့အသုံးပြုသူတွေရဲ့အချက်လက်လုံခြုံရေးကိုကြက်ကြက်မတ်မတ်လုပ်တင်တယ်လို့ကျွမ်းကျင်သူတိုင်းကထောက်ပြနေပါတယ် Facebook ကုမ္ပဏီမှာလုပ်ခဲ့မှုတဲ့ manager ဟောင်းတယောက်ကတော့သုံးဆွဲသူတွေရဲ့အချက်လက်ကာကွယ်ကိစ္စကိုကုမ္ပဏီအကြီးအကဲတွေကိုသတိပေးခဲ့ပေမဲ့အလေးမထားခဲ့ကြဘူးဆိုပြီးတော့ဖွင့်ချပါတယ
် manager ဟောင်း Sandy Baragillas က2012ခုနှစ်ကနေပြီးတော့2022ခုနှစ်အထိ network data ရဲ့လုံခြုံရေးကိုတာဝန်ယူခဲ့ရတဲ့သူပါမလ22ရက်နေ့တုန်းကဗြိတိန်ပါလီမန်ကော်မတီကြားနာပွဲတစ်ခုမှာသူကဗီဒီယိုလင့်ကနေတဆင့်မေးခွန်းတွေကိုဖြေခဲ့ပါတယ်။ပြဿနာဘလောက်ကြီးမားတယ်ဆိုတာကို Facebook အကြီးအကဲတွေသတိထားမိခဲ့ပုံမရဘူးလို့သူကတော့ကြားနာပွဲမှာပြောသွားပါတယ
်။ No, I think if they realized the enormity of the problem, they would have taken some action between December 2015 and last Friday.
ပြဿနာကဘလောက်ကြီးကျယ်လေးနဲ့လဲဆိုတာသူတို့သဘောပေါက်တယ်လို့ကျွန်တော်မထင်ပါဘူး။သဘောပေါက်တယ်ဆိုရင် 2015 ဒီဇင်ဘာလကနေပြီးခဲ့တဲ့တောက်ကြမလ16ရက်နေ့ကြာမှာသူတို့တခုခုအေးအေးယူဆောင်ရွက်တာမျိုးလုပ်မှာပ
ါ Facebook ကမိသားစုမိတ်ဆွေတငယ်ချင်းတွေနဲ့ online ပေါ်မှာချိတ်ဆက်ပေးတယ်ဆိုပေမဲ့ဒီကိုယ့်ရဲ့ကိုယ်ရေးကိုယ်တာနဲ့ဆိုင်တာကိုဘလောက်အထိအများသိအောင်ပြောပြမှာလဲဆိုတာကိုပြန်သုံးသပ်သူတွေလည်းတော်တော်များများရှိနေတယ်လို့ဒီပညာဆိုင်ရာသုံးသပ်သူ Charlene Lee ကပြောပြပါတယ
် What is Facebook actually taking from us?In terms of data and also what kind of information can we safely share anymore
Facebook ကကျမတို့ရဲ့အချက်လက်တွေကိုဘယ်လိုရယူနေသလဲဘယ်လိုအချက်လက်မျိုးကိုစိတ်ချလက်ချမျှဝေနိုင်မလဲဆိုတာကိုအချိန်ပေးပြီးပြန်စဉ်းစားကြည့်ပါပြီးပခဲ့တဲ့ရက်ပိုင်းထဲမှာကိုပဲမိသားစုဝင်တွေမိတ်ဆွေတငယ်ချင်းတွေထဲမှာ Facebook ကိုဆက်မသုံးတော့ဘူးလို့ပြောကြသူတော်တော်များများရှိပါတယ်အဲ့ဒါက Facebook အတွက်အတော်ကြီးကိုကြက်ရိုက်စေပါလိမ့်မယ်လူတွေကသူတို့အတွက်လုံခြုံမှုမရှိတော့ဘူးဆက်မသုံးတော့ဘူးဆိုရင်သူရဲ့စီးပွားရေးပုံစံကြီးတစ်ခုလုံးပြောင်းလဲသွားပါလိမ့်မယ်
။ပြောရမယ်ဆိုရင် Facebook ကဒီအသုံးပြုသူတွေရဲ့အချက်လက်တွေကိုရယူပြီးတော့တခြားစီးပွားရေးကုမ္ပဏီတွေကိုကြော်ညာတွေအတွက်ပြန်အောင်စားပြီးတော့စီးပွားရှာနေတာပဲမဟုတ်လားဗျ။ Facebook သုံးသူတွေအထူးသတိထားတင်တာက Facebook တက်က game တွေကိုယ့်ရဲ့အနာဂတ်ဘာဖြစ်မလဲတို့ဖူးစာရှင်ဘယ်သူလဲဆိုတာမျိုးမေးခွန်းတွေ app တွေကပါဝင်ဖြည့်သူတွေရဲ့အချက်လက်တွေကိုယူတယ်ဆိုတာကိုသိထားတင်ပါတယ်။ဇူကာဘတ်ကတော့ဒီ Facebook တက်ကအဲ့ဒီ app မျိုးတွေကိုအကောင့်ပိုင်ရှင်မသုံးတာသုံးလာကြသွားရင်သူတို့ရဲ့အချက်လက်တွေကို app ဖန်တီးသူတွေယူခွင့်မရှိတော့ဘူးလို့ဒီပြီးခဲ့တဲ့တစ်ပတ်ဗိုလ်တုံးကြီးကသူ့ရဲ့ post မှာရေးခဲ့ပါတယ်။နောက်ဒီအချက်လက်တွေယူရဆိုရင်လဲသုံးသူရဲ့နာမည် profile ဓာတ်ပုံနဲ့ email ပဲယူခွင့်ရှိတော့မယ်ဆိုပြီးတော့ကန့်သတ်လိုက်တယ်လို့ဆိုပါတယ်။
Facebook သုံးသူတိုင်းအနေနဲ့ကိုယ့်ရဲ့ page မှာဘလို့ app တွေချိတ်ဆက်နေတယ်လဲဆိုတာကိုစစ်တင်ပါတယ်ဘလို့စစ်နိုင်တယ်လဲဆိုတော့ဒီ setting ကိုသွားအဲဒီကနေမှ apps ဆိုတာကိုရွေး apps websites and plugins ဆိုတာကို click လုပ်ပြီးတော့မှ disable platform ဆိုတာကိုနှိပ်လိုက်လို့ရှိရင်ဘယ် app ကိုမှခွင့်မပြုဘူးဆိုတဲ့သဘောဖြစ်သွားပါတယ
်တကယ်လို့ကိုက app တွေအားလုံးကိုခြုံပြီးတော့မငင်းကျင်ဘူးဆိုရင်လဲကိုပေးတိုင်းတဲ့ challenge တွေကိုပဲရွေးပြီးတော့ပေးလို့ရပါတယ်အဲ့လိုလုပ်ချင်တယ်ဆိုရင်တော့ apps others use ဆိုတဲ့ setting မှာ edit ကိုနှိပ်ပြီးတော့ကန့်သတ်လို့ရပါတယ်ဥပမာကိုကိုးွယ်တဲ့ဘာသာကိုစိတ်ဝင်စားမှုစသဖြင့်ကိုမသိစေချင်တာတွေကိုကန့်သတ်လို့ရပါတယ
် Facebook account ကိုလုံးဝဒီဖြတ်ချင်တဲ့ delete လုပ်ချင်တဲ့သူတွေ delete လုပ်နိုင်ဖို့စောင့်နေရတဲ့အချိန်မှာဆော့ဆော့ကပြောသလိုလုပ်ပြီးတော့ကိုယ့်ရဲ့ကိုယ်ရေးအချက်လက်တွေကိုကာကွယ်လို့ရပါတယ်ပြောရမယ်ဆိုရင်ဒီ Facebook account ကိုလုံးဝ delete လုပ်မယ်ဆိုရင်သူတို့အကြောင်းကြားပြီးတော့ပြောရပါတယ်ရက်ပိုင်းလောက်အချိန်ယူပြီးစောင့်နေရတဲ့ကာလမှာကိုကအကောင့်ထဲကိုဝင်မိတယ်ဆိုရင်လေဖြတ်ချင်ပါတယ်ဆိုတဲ့တောင်းဆိုချက်ကပြတ်သွားတယ်ဆိုတာသတိပြုသင့်ပါတယ်။နောက်ကိုရဲ့ Facebook account ကိုအားလုံးဖြတ်ပစ်ဖို့ဒီ delete လုပ်ပစ်ဖို့အတွက်ကလည်းရပ်ပေါင်း90လောက်ကြာနိုင်တာမို့ကိုဖြတ်ချင်တဲ့အချိန်မှာချက်ချင်းဖြတ်လိုက်နိုင်တာမျိုးမဟုတ်ဘူးဆိုတာကိုသိထားဖို့လိုပါတယ်ရှင
်။မဆူမြတ်မွန်ရဲ့ blogger တွေပြောသမျှအစီအစဉ်ပြီးအခုတခါတော့တက်တန့်ရအောင်သတင်းလွှာတွေကိုထုတ်လွှင့်သွားပါမယ်။မအေးတန်တာကျော်ကစီစဉ်တင်ဆက်တာဖြစ်ပါတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီဘက်တက်တန့်ရအောင်သတင်းလွှာမှာတော့အမှုပညာလောကကနေပြီးတော့နိုင်ငံရေးလောကထဲကိုပြောင်းအောင်မယ်ဆိုတဲ့သူတစ်ယောက်ကဘယ်သူပါလဲ။နောက်ပြီးတော့ American ပြည်အောင်စုမှာလော်လော့ဆယ်ယုံတင်နေတဲ့ Tomb Raider ရုပ်ရှင်ဇာတ်ကားဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွာရာတွေကိုပြောပြပေးသွားပါမယ
် I've never lived anywhere else. When I grew up here, it was just my mom and me in a one bedroom fifth floor walk up.
ရုပ်ရှင်ဇာတ်ကားကြီးဖြစ်နေပါရိုက်ကူးခဲ့တဲ့ Sex and the City TV ရုပ်သံဇာတ်လမ်းတွေရဲ့ဇာတ်ကောင်တူဖြစ်တဲ့မင်းသမီး Cynthia Nixon ဟာနယူးယောက်အုပ်ချုပ်ရေးမှူးဖြစ်နေဝင်ရောက်ပြီးတော့ရှင်းပြမယ်လို့မလ19ရက်နေ့ကပဲကြေညာလိုက်လို့လက်ရှိပြည်နယ်အုပ်ချုပ်ရေးမှူး Andrew Cuomo နဲ့ရှင်းပြရမှာဖြစ်ပါတယ်နယူးယောက်မြို့ကြီးကိုကျမချစ်တယ်ပြည်နယ်အုပ်ချုပ်ရေးမှူးကိုယ်စားလှယ်ဖြစ်နေကျမကိုကျမဒီကနေ့ကြေညာလိုက်ပါပြီလို့အသက်50နှစ်အရွယ်မင်းသမီး Cynthia Nixon ကတွေ့တဲ့လူမှုကွန်ရက်မှာရေးသွားပါတယ်သူရဲ့ရွေးကောက်ပွဲမဲဆွဲအဖွဲ့ထုတ်ပြန်ချက်မှာတော့သူကပြည်내အုပ်ချုပ်ရေးမှူးကိုမိုနီယာမှာအစားထိုးနိုင်တဲ့တိုးတက်တဲ့အမြင်ရှိတယ်သူလို့ဆိုထားပါတယ်။ကျမရဲ့စောင့်ရှောက်မှုအစီအစဉ်၊ရာသွေးမှုလျော့ပါရင်းနဲ့ဥရေပြည်ပြင်ရေးကိစ္စအများပြည်သူတည်ယူပို့ဆောင်ရေးမြေအောင်လိုင်းတွေပြင်ဆင်မှုအစားရဲ့ကိစ္စတွေပြန်ပြန်လုပ်သွားမယ်လို့လည်းဆိုပါတယ်။သတင်းကောင်းစင်တွေနဲ့လုတ်ပိုင်ခွင့်အာဏာပေါ်မှာပဲပို့ပြီးရင်းမှုတဲ့နိုင်ငံရေးသမားတွေကိုစိတ်ကုန်နေပြီလို့လည်းသူရဲ့မဲဆွဲအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမျိုးတော်ဝင် Andrew Cuomo ကအသက်60ရွယ်ရှိပြီးတော့သူ့ရဲ့တတိယအကြိမ်သက်တမ်းအတွင်းမှာဒီနေ့မှထပ်ပြီးတော့ရှင်ပြိုင်မဲ့သဘောလည်းရှိပါတယ်။ညရောက်အုပ်ချုပ်ရေးမှုနေရာတွေစက်တင်ဘာ23ရက်နေ့မှာပနမရွေးချယ်ပွဲရှိပြီးတော့အထွေထွေရွေးကောက်ပွဲကိုတော့နိုဝင်ဘာလ6ရက်နေ့မှာရွေးချယ်မှာပါ။ဒါကြောင့်လာမယ့်စက်တင်ဘာမှာကျင်းပမယ်ပနမရွေးချယ်ပွဲမှာအုပ်ချုပ်ရေးမှု Andrew Cuomo ကိုသူရှင်ပြိုင်မှာဖြစ်တယ်လို့မင်းသမီး Cynthia Nixon ကပြောတာပါ။ Cynthia Nixon တလောလုံးကပြောသွားတဲ့မိန့်ခွန်းထဲမှာတော့တနိုင်ငံလုံးကဒီမိုကရက်စီနဲ့ထရမ့်ဆန့်ကျင်ရေးတက်တက်လုံးမနေပဲနဲ့ခိုင်မာအားကောင်းတဲ့ liberal နိုင်ငံရေးလက္ခဏာကိုလည်းထောက်ဆောင်မှုသူကတိုက်တွန်းခဲ့ပါတယ်။ဆင်ဆီယာနိဆင်ဟာအသက်50နှစ်အရွယ်ကလေး3ယောက်မိခင်ဖြစ်ပြီးတော့နယူးယောက်မြို့တော်ဝင် Bill de Blasio ရဲ့နိုင်ငံရေးမဟာမိတ်တူလည်းဖြစ်ပါတယ်။တလောကပဲလှုပ်သွားတဲ့ Siena College စတက်မှာတော့မြို့တော်ဝင် Andrew Cuomo က66ရာခိုင်နှုန်းနဲ့ Nixon ထက်တော့လူကြိုက်များနေပါသေးရဲ့ရှင်။ချူလီနိုင်ငံကရုပ်ရှင်မင်းသမီးအလီစီယာဗိုက်ကန်ဒါဟာမျက်နှာမှာချစ်ရပေးရကြမ်းကြမ်းတမ်းနဲ့ Tomb Raider ဇာတ်လမ်းရဲ့တရေကောင် Lara Croft နေရာမှာတရုပ်ဆောင်ထားပါတယ်။ Tomb Raider ဇာတ်လမ်းဟာ1996ခုနှစ်တုန်းကဗီဒီယိုဂိမ်းဖြစ်နေပထမအဦးဆုံးပေါ်ထွက်ခဲ့ပြီးတော့2000ခုနှစ်မှာတော့မင်းသမီး Angelina Jolie ကိုယ်တိုင်တရုပ်ဆောင်ပြီးတော့ရုပ်ရှင်ဖြစ်နေထွက်ခဲ့တာပါ။ဒီဆွန်းလောင်းတဲ့ဇာတ်လမ်းရဲ့အဓိကဇာတ်ကောင် Lara Croft နေရာမှာပါဝင်တရုပ်ဆောင်ခွင့်ရတာကသူ့အတွက်အမတန်အတိတ်ပဲရှိပြီးတော့ဂုဏ်ယူရပါတယ်လို့အသက်29နှစ်ရွယ်အလီစီယာဗိုက်ကန်ဒါကပြောပါတယ်။
Yeah, I mean I too had to overcome like Laura
you know, a lot of questioning, but you know, it's an adventure.
Video game တခုထဲမှာအခုလိုမျိုးအမျိုးသမီးတရေကောင်စွန့်စားသူကိုအရင်တော့ကတခါမှမတွေ့ဘူးလားကြောင့်ဒီဇက်ကောင်နေရာကိုယူပြီးတော့စိတ်ကူးရင်ခဲ့ဘူးတယ်လို့အလေးစရာဗိုက်ကန်တာကဆိုပါတယ်။ Angelina Jolie ကရုပ်ရှင်မှာတရုပ်ဆောင်ထားတော့လေသူ့အတွက်အားကျစရာဖြစ်ရတာကြောင့်ဒီလိုဇက်မျိုးပါဝင်တရုပ်ဆောင်ရမယ်ဆိုတာဟာဂုဏ်ယူစရာလို့ခံစားရတယ်လို့လည်းသူကပြောပါတယ်။သူငယ်ငယ်လေးတုန်းက1990ကာလတွေမှာပြခဲ့တဲ့ Indiana Jones လို့သမန်မီလို့စွန့်စားဇာတ်လမ်းရုပ်ရှင်တွေကိုသူငယ်ငယ်လေးတည်းကကြိုက်ခဲ့တာလို့လည်းဆိုပါတယ်။ဒါပေမဲ့ Alicia Vikander အတွက်ဒီရုပ်ရှင်ရိုက်ကူးရတာလွယ်လွယ်တော့မဟုတ်ပါဘူး။ဇာတ်လမ်းကဇက်ကောင်လိုမျိုးချစ်ရပေးရတွေနဲ့တရုပ်ဆောင်ရတယ်လို့ရေကဲမှအေးဆက်နေတဲ့ရေထဲမှာစတန်စွန့်စားကန်တွေတရုပ်ဆောင်ရိုက်ကူးခဲ့ရပါတယ်။Alicia Vikander က2016ခုနှစ်မှာ The Danish Girl ဆိုတဲ့ရုပ်ရှင်နဲ့ Oscar ဆုရခဲ့တာဖြစ်ပါတယ်။အခုဒီရုပ်ရှင်ရိုက်ကူးရေးကာလမှာတော့သူ့ခန္ဓာကိုမကြာခဏအထိကိုက်နာကျင်တာမျိုးတွေဖြစ်ခဲ့ရတယ်လို့လည်းမင်းသမီးက Writer သတင်းဌာနကိုပြောသွားတာပါ။အေးဆက်နေတဲ့ရေထဲမှာတရုပ်ဆောင်ရတဲ့ရိုက်ကူးကတော့တကယ့်ကိုခေါင်းကိုက်ခဲ့ရတယ်လို့ပြောပါတယ်။အခုရုံတင်ပြသမဲ့ Tomb Raider ဇာတ်လမ်းတင်မှာတော့ဇက်ကောင် Lara Croft ရဲ့ကလေးဘွားကိုပြန်ပြီးပုံဖော်ထားပါတယ်။ထူးထူးဆန်းဆန်းပျောက်ဆုံးသွားတဲ့သူရဲ့ဖခင်ဖြစ်တဲ့သူကိုရှာဖို့အတွက်လူမသိသူမသိနေရာတွေကိုစွန့်စားသွားရတဲ့ဇာတ်လမ်းမှာဒီရုပ်ရှင်ကို Roe Uthan ကဒါရိုက်တာလုပ်ပြီးရိုက်ကူးထားတာပါမတ်လ16ရက်နေ့ကပဲ American တော်ဝမ်းမှာရုံတင်ပြသနေပါပြီရှင
် Hey y'all friend I gotta tell you something
အတင်းလာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလာကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မေးဒနာကျော်ရဲ့တက်တန်ရောင်သတင်းလွှာတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရာကဏ္ဍကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံ Brandeis တက္ကသိုလ်မှာနိုင်ငံတကာဖွံ့ဖြိုးရေးပညာမဟာဘွဲ့သင်တန်းတက်ရောက်နေတဲ့မန်ငိမ့်နီလာမြစ်ကသူပါရီကိုယုံကြည်တယ်လဲဆိုတာကိုပြောပြထားပါတယ်မမိုးဖြူကစီစဉ်တင်ဆက်တာပါ
လာပါဒီမှာဒီနေ့ညဝေးပေးခြင်းရဲ့အကြောင်းအရာလေးကတော့မိခွန်လေးတစ်ခုဖြစ်ပါတယ်အဲ့မိခွန်လေးကညီမကိုညီမရဲ့မိဘတွေပဲဖြစ်ဖြစ်တငယ်ချင်းတွေပဲဖြစ်ဖြစ်အမြဲတမ်းဒီမိခွန်လေးကိုမေးလေးရှိရပေါ့နော်နင်ဒီကြောင်းပြီးသွားရင်ဘာဖြစ်မှာလဲဒီပညာကိုသင်ပြီးသွားရင်ဘာဖြစ်မှာလဲရာထူးတိုးမှာလားဝင်ငွေတွေတိုးမှာလားဘာပြင်ရမှာလဲစသဖြင့်ညီမကိုမေးကြရပေါ့နော်ဘာဖြစ်လို့ဒီလိုမိကြရလဲဆိုတော့ညီမကအမြဲတမ်းကိုစိတ်ဝင်စားတဲ့ပညာရဲ့တစ်ခုကိုအမြဲလေ့လာနေရယ်စောင့်ပဲစောင့်ဖတ်တာပဲဖြစ်ဖြစ်ဒီ website တွေကနေပဲဖြစ်ဖြစ် internet ကနေပဲဖြစ်ဖြစ်ဒီသင်တန်းတစ်ခုခုပဲဖြစ်ဖြစ်တက်ပြီးတော့ညီမအမြဲလေ့လာနေတယ်သူတို့ဒီလိုမိတာလည်းအမှန်တော့ပုံမှန်ပါပဲဘာဖြစ်လို့လဲဆိုတော့ဒီလူတွေကသူတို့ရင်းနှီးလိုက်တဲ့အရာတစ်ခုပေါ့ဥပမာအားဖြင့်ငွေတွေလူတွေနောက်ပြီးတော့အချိန်တွေတကူဒီလိုရင်းနှီးလိုက်တဲ့အပေါ်မှာသူတို့ဘာပြန်ရမလဲဆိုတော့သိချင်ကြတယ်ပေါ့နော်ဒါကလေလက်တွေ့ဆင်ပါတယ်ညီမပြန်ပြီးတော့အမြဲတမ်းအဲ့မိကုန်းကိုပြန်ပြီးတော့ဖြေလေးရှိတဲ့အဖြေကဘာလဲဆိုတော့ဒီစီးပူးလိုက်တဲ့ပညာရက်ကိုအတုံးချချင်လို့ပါလို့ပဲအမြဲတမ်းပြန်ဖြေခဲ့တယ်အဲ့တော့တုံ့ပြန်တဲ့အဖြေကကြတော့မကိုက်ဘူးအဲ့တော့ညီမရဲ့အဖြေကိုတိတ်ပြီးတော့မကျေနပ်ကြဘူးပေါ့နော်အဲ့တော့ဒီနေရာမှာအရေးထားပြီးပြောချင်တာကဘာလဲဆိုတော့လက်တွေ့အတုံးချချင်ပါတင်ထားတဲ့ပညာရက်တွေနဲ့ဘာပြန်ရမှာလဲဆိုတာကတော့ကိုယ်အဲ့ပညာရက်ကိုဘလို့အသုံးချတဲ့ပုံမှာမူတည်ပါတယ်တင်ထားတဲ့ပညာရက်တွေကိုအသုံးချဖို့လိုပါတယ်ဥပမာအဖြစ်ပြောမယ်ဆိုရင်အခုခေတ်လူငယ်တွေပေါ့နော်ပညာရေးတင်ကြတယ်မြန်မာတို့လိုလူငယ်တွေလူရွယ်တွေပေါ့နော်ပြီးတော့လုပ်ငန်းခွင်တွေကိုဝင်ကြတယ်အဲ့တော့လုပ်ငန်းခွင်တွေမှာတွေ့ကြုံနေရတာဘာလဲဆိုတော့လေပတ်နေတဲ့နေတတူကလေပတ်နေတဲ့ရန်တရားတွေရှိနေပေါ့နော်တချို့လမ်းကြောင်းတွေကလည်းလမ်းမှန်တွေအတိုင်းသွားနေပါတယ်ဒါပေမဲ့တချို့လမ်းကြောင်းတွေမှာလွဲမနေတဲ့လမ်းကြောင်းတွေရှိတယ်။အဲ့လမ်းကြောင်းတွေကဘာလို့ဖြစ်စရာလဲဆိုရင်ဒီလုပ်ငန်းခွင်တွေမှာဆိုရင်လုပ်ငန်းခွင်ရဲ့ပ
တိုးတက်မှုကိုနှောင့်နှေးစေပါတယ်လူအတိုင်းဝိုင်းမှာဆိုရင်လူအတိုင်းဝိုင်းရဲ့တိုးတက်မှုကိုနှောင့်နှေးစေပါတယ်နိုင်ငံနဲ့ချီပြီးပြောမယ်ဆိုရင်စနစ်တင်တော်တော်များတချို့တွေမှားနေတာကိုရှိပါတယ်လုပ်ပုံကင်ပုံတွေနေတတူကလုပ်ငန်းစဉ်တွေစီမံခန့်ခွဲမှုအပိုင်းတွေမှာစတဲ့ဖြစ်ပေါ့နော်အများကြီးကျွန်တော်တို့တိုးတက်ဖို့လိုနေတဲ့နေရာတွေအများကြီးရှိပါတယ်အဲ့တော့လူငယ်တွေအနေနဲ့စနစ်ကြီးတစ်ခုလုံးဒီ organization တွေမှာတိုင်းပြည်တွေမှာလူအဖွဲ့အစည်းတွေမှာဒီတစ်ခုလုံးကိုတိုးတက်ဖို့ဆိုလို့ရှိရင်ကိုတင်ထားတဲ့ပညာရက်တွေနဲ့ဒီရှင်းစက်သွားနေတဲ့ပုံနေနဲ့ကြားနေပြီအချိန်ကြီးတွေမူလရှိရင်စဲအချိန်ကြီးတွေကိုကိုတင်ထားတဲ့ပညာရက်တွေကိုလက်တွေ့အသုံးချပြီးတော့ change အပြောင်းလဲတစ်ခုကိုလုပ်ပေးဖို့လိုပါတယ်ပညာရေးပေါ်မှာရင်းနှီးမှုတစ်ခုလောက်လိုက်မယ်ဆိုလို့ရှိရင်သင်္ချာပုံစံတွေလိုမျိုးဖော်မူလာတွေသုံးပြီးတော့အရင်အမျက်တွေကိုတွက်လို့မရပါဘူးကိုယ့်ရဲ့အတုံးချမှုမှာမူတည်ပြီးတော့ပတ်ဝန်းကျင်နေနောက်ပြီးတော့အလောက်ကိုင်းနေကိုယ့်ရဲ့အရေးအတွေးတွေတိုးတက်လာပါတယ်ပေါ့နော်အဲ့တော့တိုးတက်လာပြီဆိုရင် development တစ်ခုကိုဖြစ်လာတယ်ကို development အခြေအနေတစ်ခုကိုရပြီဆိုလို့ရှိရင်ကိုကပညာရေးမှာတစ်ချက်ပဲရင်းနှီးထားပြီမြင့်တင်ရလာမယ့်အခွင့်အရေးတွေအကျိုးမြတ်တွေကတင်ချာတွက်နည်းတွေထက်နောက်ပြီးစီးပွားရေးလုပ်ငန်းတစ်ခုမှာရင်းနှီးလိုက်တာတော့ပိုများပါတယ်ရှင်မှန်စလို့တော့မရပါဘူးပေါ့နော်အဲ့တော့ညီမယုံကြည်တာကတော့တင်ညာရေးကိုတင်ယူပါပြီးရင်လက်တွေ့အသုံးချပါလို့ပြောရင်းစီစဉ်ရမယ်ရှင
်အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာအခုလိုအပတ်စဉ်အစီအစဉ်တွေကို VO ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာစာသားရောအတန်ဖိုင်ပါအပြည့်စုံတင်ထားပြတာမို့လာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာမနေ့ပြန်အင်္ဂါနေ့ညမှာဆိုရင်တော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ VOA ဓာတ်ရိုက်လေတိုင်းအစီအစဉ်မှာရုပ်ရှင်လောကဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်လို့ဆွေးနွေးသွားဖို့ရှိပါတယ်မနေ့ပြန်မနေ့ပိုင်း VOA ရဲ့အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိတိုင်းဒိုမီတာ32 40 48တူကနေထုတ်လွှင့်သွားမှာပါအခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါဦးဗျာ
။ထောက်လိုင်းရေးသမားတွေလို့အမေရိကန်ကပြောဆိုထားတဲ့ရုရှားသံတမန်60လို့သတင်းတစ်ပတ်အတွင်းနိုင်ငံတွင်းကနေထွက်သွားဖို့အမေရိကန်ကဒီကနေ့တင်းနှင်းလာနေမှာအမိန့်ထုတ်ပါတယ်။ဗြိတိန်နိုင်ငံဆယ်ဘရီမြို့မှာရုရှားသံချုပ်ဟောင်းနဲ့သမိဖြစ်သူတို့မတ်လ4ရက်နေ့တုန်းကဓာတ်တုအစိတ်နဲ့တိုက်ခိုက်ခံရမှုအပေါ်ပြင်သစ်ဂျာမနီနဲ့ပိုလန်နိုင်ငံတို့အပါအဝင်မဟာမိတ်တရားစင်လောက်ကလည်းခိုင်ခိုင်မာမာတုံ့ပြန်ထားတာပါ။ဒါ့အပြင်အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ကစစ်ကမ်းမြို့ဆက်တဲကရုရှားကောင်စစ်ဝင်ရုံးကိုတော့အေပီလ2ရက်နေ့မှာပိတ်ပစ်ဖို့လဲအမေရိကန်အစိုးရကညွှန်ကြားထားပါတယ်။ဒေါ်နယ်ထရန့်အမေရိကန်သမ္မတမဖြစ်ခင်ကသူမနဲ့အချစ်ဆက်လန်းရှိခဲ့ပါတယ်လို့ပြောဆိုလိုက်တဲ့လိန်ဖျော်ပြေးရေးဇက်ကားတွေရိုက်ကူးတဲ့တရုတ်ဆောင်စထရော့မီဒန်နီယယ်ကသူမအနေနဲ့ဒီအကြောင်းကိုပြန်ပြောဖို့ကြိုးစားတာမှာချင်းချောက်ခံရတဲ့အကြောင်းနောက်မိသားစုအတွက်စိုးရိမ်ကြောက်ရွံ့စိတ်နဲ့မစ္စတာထရန့်ရဲ့ရှေ့နေတူကတဆင့်ပေးတဲ့နှုတ်ပိတ်ခချင်းငွေကိုလက်ခံခဲ့ရတယ်လို့ CBS ရုပ်သံရဲ့60 minutes အစီအစဉ်မှာပြောဆိုသွားပါတယ်ဆော်ဒီအာရေဗျာနိုင်ငံမျိုးတွေကိုပြစ်မှတ်ထားပြီးဟူသီတပုံတွေကမနေ့တနင်္ဂနွေနေ့မှာဒုံးကျည်နယ်ပြစ်ခတ်တိုက်ခိုက်မှုအပေါ်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်ဒီချင်းချောက်မှုကိုဆော်ဒီမိတ်ဖက်တွေအနေနဲ့သူတို့ရဲ့နေဆက်တွေမှာကာကွယ်ပိုင်ခွင့်ကိုအမေရိကန်ပြည်ထောင်စုကထောက်ခံတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့တင်းလာနေမှာပြောပါတယ်အီရန်တို့ထောက်ပံ့ထားတဲ့ရီမင်တပုံတွေရဲ့လက်ချက်လို့လည်းစွပ်စွဲထားပါတယ်ရှင
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Widet Zonya ဖြစ်ပါတယ် VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနံပါတ်1925 32တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တောရရှင်တွေအားလုံးဘေးအန္တရာယ်ကင်းဝေးပြီးကိုရောစိတ်ပါချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.